Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ3ရက်ခြားသာရင်းညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်နေတာမို့အခုရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်တော်စုမှာ COVID-19 အတည်ပြုလူနာအခြေအတွေ့တနိုင်ငံလုံးအတိုင်းအတာနဲ့မြင့်တက်နေတာနဲ့အတူဆောင်းရာသီကာလတွေမှာပိုပြီးအခြေအနေဆိုးလိမ့်မယ်လို့ရောဂါထိန်းချုပ်ကာကွယ်ရေး CDC ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။ December, January နဲ့ February လတွေအတွင်းမှာ American ပြည်သူ့ကျန်းမာရေးသမိုင်းမှာအခက်အခဲဆုံးအခြေအနေတွေဖြစ်လိမ့်မယ်လို့သူယုံကြည်ထားတဲ့အကြောင်း CDC အကြီးအကဲ Robert Redfield ကပုံထုံးတွေကလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့တာပါ။လက်ရှိအတည်ပြုလူနာမြင့်တက်နေမှုဟာအရင်ကထက်အဆိုးဆုံးဖြစ်နေတယ်လို့လည်းသူကပြောပါတယ်။နိုင်ငံတော်ဝန်ကစေယုံတွေမှာလူနာသစ်အတွက်ကထင်တွေတိတ်မကြံတော့သလိုကျန်းမာရေးဝန်ထမ်းတွေလည်းခြေကုံလက်ပန်းကျနေကြပြီလို့ CDC ဌာနအကြီးအကဲကပြောကြားခဲ့ပါတယ်။အမေရိကန်မှာ COVID ရောဂါကြောင့်သေဆုံးနေသူကလည်းနေ့စဉ် 2,000 လောက်ရှိနေပါတယ်။တောင်မြောက်အမေရိကကျန်းမာရေးဆိုင်ရာအဖွဲ့ညွှန်ကြားရေးမှူးကလည်းစေယုံတဲ့ကုသမှုခံရသူတိုးလာနေတယ်လို့ပြောပါတယ်
။ In the United States of AmericaHospitalizations continue to increase with more than 90
American မှာ COVID ကြောင့်ဆေးရုံတက်ကုသခံရသူဆက်လက်တိုးနေတာမှာ 9,600 ကျော်ရှိနေပါပြီ။ကပ်ရောဂါဖြစ်တဲ့ကဆိုရင်အများဆုံးဖြစ်တယ်လို့ပြောကြားသွားတာပါ။ COVID Tracking Project ရဲ့စီးရင်အရဆိုရင်ဆေးရုံတက်နေရသူဟာပုံထုံးတွေကသက်သိမ်းကျော်သွားပါပြီ။အတည်ပြုလူနာကလည်းကပ်ရောဂါစီးရင်ပြုစုတဲ့ John Hopkins တက္ကသိုလ်ရဲ့စီးရင်အရဆိုရင် American မှာ 73.9 တန်းကျော်သွားပြီဖြစ်ပါတယ်။American ပြည်ထောင်စုမှာလွန်ခဲ့တဲ့၄နှစ်တုန်းက Donald Trump ကျန်းသစ္စာကျိန်းဆိုးပွဲအတွက်အလွန်ငွေတွေအလွဲသုံးစားလုပ်ခဲ့တယ်လို့တရားစွဲထားတဲ့အမှုအထွတ်တမရရဲ့တမိလည်းဖြစ်အကြံပေးလည်းဖြစ်သူ Ivanka Trump ဟာစစ်ချက်ပေးခဲ့ရပါတယ်။ Washington DC ရှေ့နေချုပ်ရုံးမှာအင်္ဂါနေ့က Ivanka Trump ကျန်းကျိန်စစ်ချက်ပေးခဲ့ရတယ်ဆိုတာကိုရှေ့နေချုပ်ရုံးကထုတ်ပြန်တဲ့တရားရုံးလျှောက်ထားချက်ထဲမှာဖော်ပြထားတာပါ။ပရဟိတအလွန်ငွေတွေကို Donald Trump ရဲ့အိမ်ချမ်းမြေလုပ်ငန်းကြီးနဲ့တခြားလုပ်ငန်းတွေကအလွဲသုံးစားလုပ်ခဲ့တယ်လို့ဒီအလွန်ငွေတွေနဲ့ Trump မိသားစုပိုချမ်းသာလာစေခဲ့တယ်လို့2020 January လတုန်းကဖွင့်ခဲ့တဲ့အမှုမှာ Washington DC ရှေ့နေချုပ် Carl Racine ကပြောထားပါတယ်။အလွန်ငွေတွေက Trump မိသားစုစီကိုကြားရရောက်သွားတဲ့ဒေါ်လာသက်တမ်းပြန်ရရှိအောင်လို့တရားစွဲထားတဲ့အမှုဖြစ်ပါတယ်။အခုကင်းလွတ်ခွင့်ရတဲ့58ချိန်မြောက်သမရကျမ်းကျိန်ပွဲကောမဒီဆိုတဲ့ပရာဟိတအဖွဲ့ဟာဝါရှင်တန်မြို့တော်ထဲမှာရှိတဲ့ Trump International Hotel ကြီးတွေကအခမ်းအနားကျင်းပတဲ့နေရာအတွက်ဇယိတ်ကို Trump မိသားစုနဲ့ပေါင်းပြီးတော့မတန်တဆပေးခဲ့တယ်လို့အမှုမှဖော်ပြထားပါတယ်။ Washington DC ဥပဒေမှာပရာဟိတအဖွဲ့အနေနဲ့သူတို့ရဲ့ရံပုံငွေတွေကိုသုံးမယ်လို့အတိအလင်းဖော်ပြထားတဲ့ကိစ္စတွေအတွက်သွားသုံးဆွဲခွင့်ရှိပြီးတော့လူတဦးတယောက်ကုမ္ပဏီတစ်ခုအကျိုးအမြတ်အတွက်သုံးဆွဲခွင့်မရှိဘူးလို့ရှေ့နေချုပ်ကအခုနှစ်ဆမိုင်းတုန်းကပြောကြားခဲ့ပါတယ်။ကမ္ဘာတဝန်းကလူ့ခွင့်ရေးချိုးဖောက်သူတွေကိုဘာလို့မျိုးဖယ်နေရမှာပဲရောက်နေနေပြစ်မှတ်ထားတန်ခတ်အရေးယူမဲ့ဥပဒေတွေတခုကို EU ဥရောပနိုင်ငံတွေကနဦးသဘောတူညီလိုက်ကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးနေ့အဖြစ်ကြားရောက်မဲ့ဒီဇင်ဘာ10ရက်နေ့မှာတရားဝင်အတည်ပြုမဲ့ဥပဒေတွေအရ EU အနေနဲ့လူ့ခွင့်ရေးချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခီးသွွာလာမှုကန့်သက်တာတွေကိုလုပ်နိုင်တော့မှာဖြစ်ပါတယ်။ Netherlands နိုင်ငံနဲ့ American တို့ရဲ့တိုက်တွန်းဆောင်ရွက်မှုနဲ့European Magnitsky Act လို့နာမည်ပေးထားတဲ့ဥပဒေသစ်ကိုအတည်ပြုမှာဖြစ်ပါတယ်။လူ့ခွင့်ရေးချိုးဖောက်နေသူတွေကိုလူသိရှင်ကြားဖြစ်အောင်အရေးယူဆောင်ရွက်ရေး American ပြည်ထောင်စုမှာ2012ခုနှစ်တုန်းကပြဋ္ဌာန်းထားတဲ့ Magnitsky ဥပဒေမျိုးအလားတူဖြစ်ပါတယ်။အဲ့ဒီဥပဒေသစ်ကို EU ဥရောပသမဂ္ဂမှာပြဋ္ဌာန်းလိုက်ပြီးဆိုရင်ကြီးလေးတဲ့လူ့ခွင့်ရေးချိုးဖောက်သူကမ္ဘာပဲနေရာမှာပဲရောက်နေနေ EU အဖွဲ့ဝင်နိုင်ငံတွေမှာရှိနေတဲ့သူတို့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားနိုင်မှာဖြစ်တယ်လို့ပြည်ဝင်ခွင့်ကိုလည်း EU ကပိတ်ပင်နိုင်တော့မှာဖြစ်ပါတယ်။အရေးယူဆောင်ရွက်မှုသစ်တွေကမြန်မာ၊တရုတ်၊ရုရှား၊အီရန်၊ဆာဒီအာရေဗျာစတဲ့နိုင်ငံတွေကလူ့ခွင့်ရေးအခြေအနေတိုးတက်အောင်လို့အားဖြည့်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ EU ကမျှော်လင့်နေပါတယ်။လူ့ခွင့်ရေးချိုးဖောက်သူတွေအပေါ်ပြည်ဝင်ခွင့်ကို EU ဥရောပတမကတစ်ခုလုံးအနေနဲ့လက်ရှိမှာတားမြစ်ခွင့်မရှိဘဲအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီကသာဆောင်ရွက်နေတာဖြစ်ပါတယ်။ EU ရဲ့တခြားတန်ခတ်အရေးယူပိုင်ခွင့်ကလည်းပထဝီအနေအထားပေါ်မှာမူတည်နေတာဖြစ်ပါတယ်။ကမ္ဘာတဝန်းအစားအသောက်ဈေးနှုန်းတွေဟာနိုဝင်ဘာလတုန်းက6နှစ်အတွင်းမှာအမြင့်ဆုံးဈေးတွေတက်ခဲ့တယ်လို့ကုလသမဂ္ဂရဲ့အစားအသောက်နဲ့လက်ရဆိုင်ပြုရေးအဖွဲ့ FAO ကဒီကနေ့ပြောကြားလိုက်ပါတယ်။ ကောက်ဘဲတိနံနိုးနဲ့နိုးထွက်ပစ္စည်းအသားငါးတရားစားတဲ့လူတွေနေ့စဉ်စားသုံးကြတဲ့ပစ္စည်းတွေရဲ့ဈေးနှုန်းတွေကိုလောက်ဆင်ပြုစုတဲ့စင်ရင်အရအခု2020နိုဝင်ဘာလကအမြင့်ဆုံးကိုတက်သွားခဲ့တာပါပြီးခဲ့တဲ့နှစ်2019နိုဝင်ဘာလထက်ကို 6.5 ရာခိုင်နှုန်းဈေးတက်သွားတာလည်းဖြစ်ပါတဲ့2012ဇူလိုင်လတွေကဈေးနှုန်းအညွန့်ကိန်းတွေလောက်ဆင်ဈေးတက်နေတာမှအခုနိုဝင်ဘာလကတော့လောက်ဆင်တက်တဲ့ဈေးတွေနဲ့အမြင့်ဆုံးဖြစ်ခဲ့ရုံမက2014ဒီဇင်ဘာလတွေကဆိုရင်အမြင့်ဆုံးဈေးနှုန်းအညွန့်ကိန်းဖြစ်တယ်လို့ FAO အဖွဲ့ရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။နိုဝင်ဘာလရဲတက်ခဲ့တဲ့အစားအသောက်ဈေးတွေထဲမှာအတိအရွတ်ကထုတ်လုပ်တဲ့စီဈေးနှုန်းအညွန့်ကိန်းကအမြင့်ဆုံးဖြစ်ပါတယ်။စီပြီးရင်တော့တခြားကောက်ပဲတိနံနဲ့အသားငါးဈေးအညွန့်တွေကနောက်ကလိုက်နေပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီဒီယိုကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးတော့မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဗာစညာကျွန်းကိုစတင်ပြောင်းရွှေ့လေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေက400ကျော်ကိုဗာစညာကျွန်းကိုပို့ဖို့အတွက်ဘတ်ကားဆယ်စင်းထက်မနည်းနဲ့တင်ဆောင်ပြီးတော့စစ်တကောင်းစိတ်ကန်းကိုဒီကနေ့မှစတင်ပို့ဆောင်နေတာဖြစ်ပါတယ်။အဲ့ဒီကျုံးကိုသွားမဲ့လူ400ကျော်ကိုဘတ်ကားဆယ်စင်းနဲ့တင်ဆောင်သွားတယ်လို့ကောက်ဆက်စွစားဒေသရဲတပ်ဖွဲ့အကြီးအကဲအမတ်ဆန်ဂျွန်မော်ရှက်က AFP သတင်းဌာနကိုပြောပါတယ်။အဲ့ဒီဒုက္ခသည်တွေကိုစစ်တကောင်းစိတ်ကန်းကနေဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့ကန့်တက်ရေရင်နဲ့ဗာစညာကျုံးကိုမနှက်ဖြမပို့ဆောင်သွားမှာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလောလောဆယ်ပထမအဆင့်အနေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကအဲ့ဒီကျုံးကိုဒုက္ခသည်2500လောက်ပို့ဆောင်သွားဖို့အစီအစဉ်နေတယ်လို့လည်းပြောပါတယ်။ဒုက္ခသည်စခန်းတွေမှာတော့နောက်ထပ်ဘတ်စကားတွေအတော်များများဆက်ဆောင်နေတယ်လို့ AFP သတင်းဌာနကဆိုပါတယ်။ဒါပေမဲ့လည်းနောက်ထပ်ဒုက္ခသည်တွေသွားမသွားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘဲအာဏာပိုင်တွေဟာဒုက္ခသည်တွေကိုသူတို့ရဲ့ဆန္ဒမပါဘဲအတင်းကျပ်သွားခိုင်းနေတယ်လို့လူခွင့်အဖွဲ့တွေကတော့ဆွဆွဲပြောဆိုနေပါတယ်။လူခွင့်အဖွဲ့တွေကလည်းဒုက္ခသည်တွေကိုအခုလိုဗာစညာကျွန်းကိုပို့ဆောင်မဲ့အစီအစဉ်ကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုဒီနေ့မှတိုက်တွန်းထားပါတယ်။အခုလိုဒုက္ခသည်တွေကိုရှင်းပြောင်းနေရချထားတဲ့အစီအစဉ်မှာသူတို့ပါဝင်ပတ်သက်မှုမရှိသလိုသတင်းတွေလည်းအကန့်အသတ်နဲ့ပဲရရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးရဲ့ဒီနေ့ညချက်ထဲမှာပြောထားပါတယ်ခင်ဗျာ။လေလံမှုနဲ့ဖန်စီတရားစွဲခံရတဲ့ဟောင်ကောင်ကဒီမိုကရေစီထောက်ခံတဲ့မီဒီယာသတင်းကြီးဂျေမီလိုက်ကိုဒီကနေ့မှရုံးထုတ်ခဲ့ပါတယ်။သူနဲ့အတူသူ့ရဲ့ Next Digital Company ကအမှုဆောင်၂ယောက်ကိုလည်းရုံးထုတ်ဆွဆွေးခဲ့ပြီးတော့သူတို့ကိုကုမ္ပဏီရုံးခန်းနေရာငားတဲ့အစည်းကမ်းသတ်မှတ်ချက်တွေချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲထားပါတယ်။သူ့ရဲ့အာမခံကိုပယ်ချလိုက်ပြီးတော့အမှုကိုလည်းလာမယ့် April လအထိရွှေ့ဆိုင်းလိုက်ပါတယ်။အသက်83နှစ်ရှိဖြစ်တဲ့ဂျေမီလိုက်ကိုပြီးခဲ့တဲ့ August လကဖမ်းဆီးခဲ့တာဖြစ်ပြီးတရုတ်စိုးရကပြဋ္ဌာန်းထားတဲ့ဟောင်ကောင်မျိုးသားလုံခြုံရေးဥပဒေအရဒီပနိုင်ငံနေနဲ့ပူပေါင်းကြံစီတယ်ဆိုတဲ့တန်ရာရှိမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။သူကိုဖမ်းဆီးပြီးနိုင်ပိုင်းအကြာမှာတော့ရဲတပ်ဖွဲ့ဝင်တရားကျော်ကဂျီမီလိုက်ရဲ့ Apple D သတင်းစာထုတ်တဲ့ Next Digital Company ဌာနချုပ်ကိုဝင်ရောက်စီးနင်းခဲ့ပါတယ်။ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းတာကိုအဲ့ဒီသတင်းစာကသူတို့ရဲ့ Internet ဆောင်မျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တွေကသတင်းစာတိုင်းအတွင်းမှာလှည့်လည်ပြီးတော့သတင်းတော့ဒီရဲ့ file တွေကိုရှာဖွေတာတွေအပါအဝင်ဂျီမီလိုက်ကိုရဲတပ်ဖွဲ့ကလက်ထိတ်နဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာတွေကိုလည်းပြသခဲ့ပါတယ်။အဲ့ဒီနေ့ကဂျီမီလိုက်နဲ့သူ့သားအပါအဝင်လူ10ယောက်ထပ်မံနေလဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာ virus ကူးစက်မှုတွေပြန်မြင့်တက်နေချိန်မှာပဲ virus ကူးစက်ခံထားတဲ့သူ42ယောက်အပါအဝင်သိန်းနဲ့ချီတဲ့ចောင်းသားတွေနှာခေါင်းစည်းတွေတက်ပြီးတော့တက္ကသိုလ်ဝန်ထမ်းဆောင်မွေးပွဲကိုဖြေဆူခဲ့ကြပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အာဏာပိုင်တွေကတရောင်းနဲ့တရောက်ခက်ခော်ဝါနေဖို့စည်းမျဉ်းတွေကိုလည်းတင်းကျပ်ထားပါတယ်။ကျောင်းသားကျောင်းသူ4,600ကျော်ဒီနေ့မှနိုင်ငံတော်ကစာသက်ဌာန1380လောက်မှဖြည့်ဆည်းခဲ့ကြတာဖြစ်တယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးဌာနကပြောပါတယ်။စာသက်ဌာန၏ထဲမှာဆေးရုံတွေနဲ့ခြားချမ်းမကြီးဆိုင်ရာဌာန၏လည်းပါဝင်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူ42ယောက်နဲ့တခြားသီးသန့်ခွဲပြီးတော့အသွာလာကန့်သတ်ခံရသူရာပေါင်းများစွာလည်းပါဝင်ပါတယ်။ဒီဆောင်မွေးကိုမူလကပြီးခဲ့တဲ့နိုဝင်ဘာလမှာစစ်ဖို့လှုပ်ထားတာဖြစ်ပေမဲ့ virus ကူးစက်မှုကြောင့်ချွေဆိုင်ခဲ့တာပါ။ နောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှာဗိုင်းရပ်စ်ကူးစက်သူ940ရှိခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူဦးရေဟာ35,551 ယောက်ရှိပြီးတော့နေ့စဉ်ကူးစက်မှု4000အောက်ကျဆင်းခဲ့တာဟာအခုဆိုရင်4ရက်သက်တမ်းရှိသွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူဦးရေစုစုပေါင်း9000ကျော်ကျော်သွားပြီလည်းဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းမှာနောက်ထပ်926ယောက်ထပ်မံသေဆုံးခဲ့တာကြောင့်သေဆုံးသူကတော့338,648ယောက်ရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ထိုင်ဝမ်မှာတော့အသွားအလာကန့်သတ်ဖို့ချမှတ်ထားတဲ့စီးမြင့်တွေကိုချိုးဖောက်တာကြောင့်ဤပါလေချောင်းတိုင်းကလေယာဉ်အမှုရန်3ယောက်ကိုအလုကနေထုတ်ပယ်လိုက်ပါရယ်။လေယာဉ်အမှုရန်တွေအနေနဲ့ပြည်ပကနေမြန်အောင်လာရင်အိမ်မှာပဲဘယ်မှမသွားဘဲ9ရက်တည်သက်နေဖို့ပြီးခဲ့တဲ့မတ်လကစပြီးတော့သတ်မှတ်ထားတာပါ။အဲ့ဒီအမှုရန်3ယောက်ဟာသူတို့ရဲ့အသီးမိတ်ဆွေတွေမိသားစုစုဝင်တွေစီပါဝင်အိမ်ကနေတခြားနေရာတွေကိုသွားခဲ့တယ်လို့လည်းဆိုပါရယ်ခင်ဗျာ။တရုတ်ဆိုရပိုင်းကုမ္ပဏီကထုတ်လုပ်တဲ့ခြေရည်ပစ္စည်းတွေတင်သွင်းတာကိုအမေရိကန်သမ္မတ Trump အစိုးရကတားဆီးလိုက်ပါတယ်။တရုတ်ဆိုရပိုင်းကုမ္ပဏီတွေဟာထိမ့်သိမ်းခံထားတဲ့လူနည်းစုဝင်တွေကိုအတင်းကျပ်လှုပ်အားပေးခိုင်းစေတာကြောင့်အခုလိုတားဆီးလိုက်တာဖြစ်တယ်လို့ပြောပါတယ်။ချင်းချမ်းကာကွယ်ရေးနဲ့စောက်လုပ်ရေးအဖွဲ့ဆိုတဲ့စစ်ဘက်တစ်ပိုင်းအဖွဲ့အစည်းကတင်ပို့နေတာတွေကိုအဆုံးသတ်လိုက်ပြီးလို့အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကဗိုလ်ထုနေကမိန့်ထုတ်လိုက်ပါတယ်။ဒါပြန်တရုတ်နိုင်ငံကနေခြေရည်တင်သွင်းဖို့လုပ်နေတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့လည်းအဲ့ဒီခြေရည်ဟာချင်းချမ်းကာကွယ်ရေးနဲ့စောက်လုပ်ရေးအဖွဲ့ဆိုတဲ့စစ်ဘက်တစ်ပိုင်းအဖွဲ့အစည်းဒါမှမဟုတ်သူတို့ရဲ့ခုံရမ်းစစ်ဆေးမှုကိုပံ့ပိုးတဲ့နေရာတွေကနေလာရာမဟုတ်အကြောင်းကိုသက်သေပြရမှာဖြစ်တယ်လို့အဲ့ဒီမိန့်ထဲမှာဖော်ပြထားပါတယ်။ကမ္ဘာ့တမန်အကြီးဆုံးနဲ့နာမည်ကျော်ကြားဆုံးအဝစားကုန်ပစ္စည်းအမှတ်တရအတော်များများမှာအသုံးပြုတဲ့ချီမင်းနဲ့အထက်လေးပစ္စည်းတွေဟာချင်းချမ်းဒေသကနေအဓိကထွက်ရှိတာဖြစ်ပါတယ်။ဒီနိုင်ငံတွေထုတ်လုပ်သည်ဆိုတဲ့အမှတ်တရစိတ်ကိုအတင်းအဓမ္မလိုအားပေးခိုင်းစေတဲ့ဂျွန်နီရဲ့လိုအားနဲ့လှူထားတာဖြစ်တဲ့အတွက်သတိထားစရာအမှတ်တရစိတ်အဖြစ်သတ်မှတ်ရမှာဖြစ်တယ်လို့မိမေလုံချုံရေးယာယီဒုဝန်ကြီးအဖြစ်တောင်းဝန်ထမ်းဆောင်နေတဲ့ကန်ကူချီနဲလီကပြောလိုက်ပါတယ်ခင်ဗျာ The Voice of America ဒီအမေရိကန်တန်ကနေ၆ဇာဝရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုညစင်နိုင်ထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေရမှာအခုနောက်ဆုံးတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရကူးစက်သူအရေအတွက်ဟာယောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံထက်တောင်ပိုများလာနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စစပါကမ္ဘာနယ်ဝန်ကံယောဂကူးစက်မှုတွေဆက်လက်မြင့်တက်နေရမှာဒီကနေ့မွန်လပိုင်းအထိတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံမှာကူးစက်သူအရေအတွက် 86,000 ကျော်ရှိနေပြီးမြန်မာနိုင်ငံမှာတော့ 93,000 ကျော်ရှိနေတာကြောင့်ယောဂစတင်ဖြစ်ခဲ့တဲ့တရုတ်နိုင်ငံထက်တောင်ပိုများနေတာပါယောဂကူးစက်သူတိုးလာနေတာနဲ့အမျှကျန်းမာရေးဆောင်ရှောက်မှုတွေမှာအရင်ကတည်းကအားနည်းခဲ့တဲ့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်ယောဂကူးစက်သူအများဆုံးရှိနေတယ်ရန်ကုန်တိုင်းမှာဆိုရင်လေဆေးရုံတွေနဲ့ကိုဗစ်ယောဂကူးသားရေးဌာနတွေမှာလူနာတွေကိုကူးသားပေးနေတယ်ကျန်းမာရေးဝန်ထမ်းအားလိုအပ်ချက်တွေကြောင့်ဆရာဝန်သူနာပြုတွေမှာအလုပ်ဝင်ပြရာတွေလည်းရှိလာနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြနေပါတယ်တနည်းတခြားတိုးလာနေတဲ့လူနာတွေကိုကူးသားဖို့ကြိုးပမ်းနေရတဲ့တစ်ချိန်တည်းမှာပဲယောဂကာကွယ်ရေးအတွက်ချမှတ်ထားတဲ့စီကံတွေကိုလိုက်နာမှုအားနည်းနေတာဟာလေအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကူးသားမှုဌာနမှဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ်
လူနာတယောက်ကပုံမှန်အတိုင်းပဲကုယုံနေမကဘူး ICU တွေပါရန်ကုန်ရှိုံကြီးမှာထားတာတဲ့ HCU တွေပါထားတာပေါ့နော်အဲကြလို့လူနာတယောက်ဆိုရင်တာဝန်ကြတဲ့ဆရာဝန်ဆရာမ5-6ယောက်မကတာဝန်ယူရတဲ့အခြေအနေမှာရှိတယ်လေဒါကြောင့်လူနာမဖြစ်အောင်နေကြဖို့ကျွန်တော်တို့ပြောချင်တယ်ပြည်သူတွေတော့အစတည်းကစီကန်းချက်တွေအားလုံးနဲ့မှာ Master ပါလက်ဆေးပါ Social Distancing လုပ်ပါလူစုလူဝေးကိုရှောင်မှာတက်နိုင်အိမ်ထဲမှာပဲနေပါလို့ကျွန်တော်တို့ပြောထားပြီးသားလေလူစုလူဝေးဆိုတဲ့ကိစ္စကတော့ကျွန်တော်ကြေညာရတဲ့မှာမဖြစ်မနေထွက်ရပါကဆိုတဲ့ကိစ္စမှာမဖြစ်မနေဆိုတာကကိုယ့်ရဲ့စီးပွားရေးကိုယ့်ရဲ့လူမှုရေးကိုယ့်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့ကမဖြစ်မနေဖြစ်တာပျော်ပွဲရှင်ပွဲရမဖြစ်မနေမဟုတ်ဘူးဆိုတာကိုကျွန်တော်ကသတိပေးခြင်းတယ်အိမ်ထဲမှာပဲနေပြီးတော့အပြေကိုမထွက်ဖဲနဲ့နေနိုင်ရင်တော့ကောင်းတယ်ဒါပေမဲ့ဒီလိုထွက်တဲ့အခါမျိုးကျုံတဲ့အခါတိုင်းမှာလည်းပဲစီကန်တကြနဲ့မတ်စတာတာနဲ့ social distancing နဲ့ကိုတည်တည်ကြကြချောင်ရှာနိုင်ရင်ကုဆတ်မှုနည်းနိုင်တယ်မဟုတ်လို့တော့ကိုယ်နဲ့ဘယ်တော့ရောက်မလဲဆိုတာကိုအဲ့ဒါကိုတိတိကျကျသတိထားကြဖို့ကျွန်တော်တို့ကစိတ်တွန်းလို့
မြန်မာနိုင်ငံမှာကုဆတ်သူအတည်ပြုလူနာဒုတိယအများဆုံးရှိနေတဲ့မန္တလေးတိုင်းမှာလည်းရပိုင်းတွင်ကုဆတ်နှုန်းများလာတဲ့မန္တလေးခရိုင်အတွင်းကမြို့နယ်ခုနှစ်ခုမှာကျန်းမာရေးညွှန်ကြားချက်တွေကိုထုတ်ပြန်လိုက်ပါတယ်။လ တဖြစ်မနေကိစ္စတွေကလွယ်လို့အိမ်ပြေမထွက်ဖို့ဗန်နဲ့ငွေကြေးဝန်ဆောင်မှုအစားအသောက်နဲ့ဆေးဝါးလုပ်ငန်းတွေကိုသာအကန့်အသတ်နဲ့လုပ်ကိုင်ခွင့်ပြုပြီးဈေးတွေကိုတတ်မှတ်ချိန်အတွင်းဖွင့်လှစ်ရောင်းချဖို့အပါအဝင်ကာယောဂါကာလနှစ်ပတ်တာကန့်သတ်ချက်တွေကိုဒီဇင်ဘာ5ရက်စနေနေ့မှာစတင်မယ့်အကြောင်းလဲမန္တလေးတိုင်းအစိုးရကပြောဆိုထားပါတယ်။ယောဂါကူးစက်မှုတွေများတဲ့ဒေသတွေမှာကာယောဂါကာလစီရင်ချုပ်ဖောက်သူတွေကိုအရေးယူတာအပါအဝင်ယောဂါထိန်းချုပ်ရေးတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းမန္တလေးတိုင်းရမဲသိန်းခရိုင်လူငယ်ရေးရာကော်မတီအဖွဲ့ဝင်ဦးအေးမင်းများက VOA ကိုပြောပါတယ်။
မလေးခရိုင်မှာပါဝင်တဲ့မြို့နယ်တွေကတော့အချိန်မရတော့နည်းနည်းလေးဆုံးရတဲ့အချိန်တွေမှာရှိရတယ်နော်။ဘာလို့လဲဆိုတော့ခုမန္တလေးမှာကျွန်တော်တို့ပိုးသွင်းလူနာတွေကိုစစ်ဆေးကြည့်တဲ့အခါမှာ80%ကျောင်းဝင်စုကတည်းကလုံးဟာရောဂါလက္ခဏာမပြပဲနဲ့ပေါ့နော်။ပြည်သူလူထုတွေမှာကွာလာလှုပ်ရှားကူးစက်နေတာဖြစ်တဲ့ပုံစံ။မန္တလေးခုနမြို့နယ်မှာတော့ဒါဆုံးရတဲ့တရားရှိတယ်။ဒါကြောင့်မလို့ကျွန်တော်ရမဲသိန်းမှာဆိုရင်လည်းမန္တလေးခုနမြို့နယ်တော်မှာပြန်လာတဲ့လူတွေကိုကွာတဲ့ဝင်ဖို့တကူကျွန်တော်တို့ကဒီဟာရကတော့စစ်စစ်ချက်တွေပြည့်ရရှိနေတယ်နော်။ဟိုမန္တလေးခရိုင်မှာတော့ကုသမှုများလို့ဆိုရမယ်။တနည်းမျိုးနယ်ရောဆိုတော့မန္တလေးတိုင်းတွင်းမှာရှိတဲ့မျိုးနယ်တွေနဲ့ဒီမန္တလေးခရိုင်ခုနမျိုးနယ်တွေကွာလာမှုတွေလည်းပဲရှိနေဖြစ်တဲ့ကြောင့်ဒါကျွန်တော်တို့ဥဒူလူအားလုံးပူးပေါင်းပါဝင်ပြီးတော့စောင့်ကြည့်ပြီးတော့ဒါမန္တလေးစာပြန်လာတဲ့သူတွေလည်းပဲကွာလင်းစကန်တွေရောက်အောင်ပို့မှတ်ပါမယ်ကျွန်တော်တို့မျိုးနယ်ချင်းကုသမှုတွေထောက်ချနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့။
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးခြင်းအထိမြန်မာနိုင်ငံမှာကာယယောဂကြောင့်တည်ဆုံသူ1998ဦးရှိနေပြီးယောဂအတည်ပြုလူနာကတော့93600ဦးရှိနေပါတယ်။အာဆီယံဒေသတွင်ဆယ်နိုင်ငံမှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်ယောဂကူးစက်သူဦးရေဟာမြန်မာနိုင်ငံကတတိယနေရာမှာရှိနေပါတယ်ရှင်။ကျမကတော့စုစုပါ VOE အတွက်သတင်းပေးပို့ထားတာပါ။
VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာ COVID ကပ်ရောဂါကူးစက်မှုတွေအဆိုးဆုံးကြုံနေရတဲ့ဒေသတွေကလွဲလို့ကြံနေရာတွေမှာရှေ့တစ်ဘက်ကစပြီးအစိုးရဝန်ထမ်းတွေပုံမှန်အတိုင်းအလုပ်ပြန်ဆင်ရတော့မယ့်အကြောင်းပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။အစိုးရရုံးဆိုင်ရာနီးပြီးတော့အပါအဝင်အိမ်ပြင်မထွက်ရအမိန့်နဲ့အကျုံးမဝင်တဲ့တိုင်းနဲ့ပြည်နယ်တွေမှာအစိုးရဝန်ထမ်းတွေပုံမှန်အတိုင်းအလုပ်ပြန်ဆင်ကြဖို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ယောဂကူးစက်မှုတွေကိုထိန်းချုပ်လာနိုင်တာကြောင့်နှစ်လကျော်ကြာနှစ်ပတ်ရုံးတဲ့နှစ်ပတ်အိမ်မှာအလုပ်လုပ်ရတဲ့အစီအစဉ်ကိုရုပ်သိမ်းပြီးမူလအင်အားအတိုင်းအပြည့်အဝတာဝန်ထမ်းဆောင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့မနေတော့ကထုတ်ပြန်တဲ့ညွှန်ကြားချက်မှာဖော်ပြထားပါတယ်။ကယ်ယောဂကူးစက်မှုအန္တရာယ်ရှိနေတဲ့အချိန်မှာဝန်ထမ်းတွေပုံမှန်အတိုင်းအလုပ်ဆင်းတဲ့အခါယောဂကူးစက်မှုကိုတားဆီးနိုင်ဖို့ကာကွယ်ရေးအစီအမံတွေပြင်ဆင်ထားတယ်လို့လည်းယောဂကူးစက်သူအတီးပြုလူနာမရှိသေးတဲ့စကိုင်းတိုင်းကလေးဝါမြို့နယ်ကဒုတိယမြို့နယ်အုပ်ချုပ်ရေးမှူးဦးစင်ဝိုင်းကပြောပါရစေ။
ကျွန်တော်တို့မြို့နယ်အနေနဲ့ကတော့ဒီစတေယုံနဲ့လည်းမပေါ့ဘောတော့လက်ရှိမှာတော့ပိုးတွေးတဲ့မြို့နယ်တည်းမဟုတ်သေးဘူးခင်ဗျာသူကြီးတွေကပြန်တက်ဆိုရင်တော့တက်ရမှာပေါ့အတက်နိုင်တော့တော့ကျွန်တော်ယောဂမကူအောင်တော့ဒါတီတီတွေနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာတော့ထုံးစံအတိုင်းပေါ့ဗျာဒီကျောင်းလာမယ်ဆိုရင်အဓိကတော့ကျွန်တော်ကအညွန့်ကြားချက်လည်းရှိသေးတာလူတွေနဲ့ဟိုတိုက်ရိုက်ချီးတွေ့မှုမပြုလို့ရဘူးမတိမနစ်လိုအမှလောရမယ်ဆိုပြီးတော့လေအဲအဲ့ရောက်တော့ကျွန်တော်ကတော့ဒါတယ်ဆိုရင်တော့တို့ဒီစာပိစာယူဌာနစိတ်ကိုကျွန်တော်ကအပြင်ထုတ်ထားတယ်အဓိကတော့ဒီစာပိစာယူနဲ့ပဲသွားကြမှာပေါ့ဗျာတဏ္ဍာကတော့ဒီတိုက်ရိုက်ချီးတွေ့ပြီးတော့လောရတာတော့ကျွန်တော်ကဌာနတွေဖြစ်တဲ့အတွက်စာနယ်ပဲသွားဖြစ်တဲ့အတွက်တော့အဆင်ပြေပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေတိုးလာရကတလမှာသတင်းနှစ်ပတ်ရုံတက်ပြီးသတင်းနှစ်ပတ်ကိုအိမ်ကနေအလုပ်လုပ်တဲ့အစီအစဉ်ကိုစက်တင်ဘာလလယ်ကစပြီးကျင့်သုံးခဲ့တာပါကိုဗစ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းနဲ့တကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်အပြင်ရောဂါကူးစက်မှုများတဲ့ပြည်နယ်နဲ့တိုင်းတွေကမြို့နယ်တချို့မှာတော့အိမ်ပြင်မထွက်ရအမိန့်ထုတ်ထားသေးဖြစ်တာကြောင့်အစိုးရဝန်ထမ်းတွေအလုပ်ပြန်ဆင်ရမယ့်အစီအစဉ်မှာမပါဝင်ကြပါဘူးမွန်ပြည်နယ်ချောင်းဆောင်မြို့နယ်ဒုတိယအုပ်ချုပ်ရေးမှူးဦးရဲထွန်းအောင်ကတော့ယောဂကူးစက်မှုတွေကြောင့်အင်ဂျင်မထွက်ရအမိန့်ထုတ်ထားတဲ့မွန်လမြိုင်မြို့နယ်နီးပါမဲ့ကူးစက်မှုအန္တရာယ်မများတာကြောင့်ဝန်ထမ်းတွေအလုပ်ဆင်းနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောပါရယ်
။ချောင်းဆောင်ကအေးနဲ့အေးချမ်းနဲ့ဟိုကူးစက်မှုကလည်းအလောက်ပဲမများအောင်လေ။လုပ်ငန်းတော့ဟိုလူကတော့ကျွန်တော်တို့ကပုံမှန်အပြည့်တက်တယ်ဆိုတော့လုပ်ငန်းဝင်ပို့အဆင်ပြေတယ်ပေါ့။အရင်ကတော့50ရာခိုင်နှုန်းဆိုတော့ကျန်တဲ့သူတွေကပို့ပြီးတော့သူတို့တော့ပါတော့ကိုစူးစားရတာပေါ့။ပို့ပြီးတော့အင်အားပြည့်လောက်ရတာပေါ့။ကိုကတော့200လောက်ပြန်လောက်ရမယ်ဆိုရင်တော့လုံးဝမိုင်းတော့အဆင်ပြေသွားတယ်
မကြသေးခင်သားတွေကစားလို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့လဆန်းကရွေးကောက်ပွဲတွေကျင်းပခဲ့တာကြောင့်လူအများထိတွေ့ဆက်ဆံမှုတွေရှိခဲ့ရာကရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ကက်ရောဂါကူးစက်သူတွေကိုကူညီပေးရေးလုပ်ငန်းတွေမှာပါဝင်နေတဲ့အထွေထွေရောဂါအထူးကူဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကတော့ရုံးတွေပြန်တက်တဲ့အခါဝန်ထမ်းတွေအနေနဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာဖို့လိုတယ်လို့သတိပေးပါတယ်
။ဒီချိန်မှာကဘယ်သူစီမှာပိုးရှိတယ်လဲဆိုတာမသိနိုင်တဲ့နေရာဖြစ်နေတယ်။လူတိုင်းလူတိုင်းကပိုးရှိနေနိုင်တယ်လို့သဘောထားမယ်နော်။ဒါကြောင့်မလို့အခုအလုပ်တွေသွားလို့ရပြီးရုံးတွေဖွင့်ပြီးဆိုတော့လည်းပဲဒီတိုင်းနိုင်ငံအသံဝင်ဌာနကညွှန်ကြားတဲ့နည်းတွေအတိုင်းပဲတောင်းရွေးမှသာလျှင်မှန်တကယ်တော့ဖွင့်လိမ့်မယ်။စစ်ဆေးတာတွေလည်းစစ်ဆေးပြီးမှဖွင့်လိမ့်ပေးမယ်လို့ဆန့်နေလို့တော့ထင်နေပေါ့နော်။အဲ့တော့အဓိကကတော့ဒီလူမျိုးမျိုးရစာထွက်ပြီးရမတ်ကိုစနစ်တကျတက်ဆင်ရမယ်။နောက်တစ်ခါဒီမတ်ထုတ်ပြီးတော့စားတောက်တဲ့အချိန်မှာကိုယ့်ရဲ့မိဘဝင်ချင်းမှာဘယ်သူမှမရှိရင်ကောင်းနေ။နောက်တစ်ခါတဲကောနဲ့လုံပိတ်ခန်းထဲမှာဒီစားစားကြီးရေတောက်ချင်းမတ်ထုတ်ချင်းတွေကိုဒါမလုပ်သေးဘူးပေါ့နော်။ဆိုတော့ဒီနည်းတိုင်းလိုက်နာမယ်ဆိုလို့ရှိရင်တော့ကုသမှုလုံးဒီတဲ့ပုံများလာကြတော့တိတ်မရှိဘူးခင်ဗျာ
။အင်ဂျင်မထွက်ရကန့်တက်ချက်ထုတ်ပြန်မထားတဲ့မြို့နယ်တွေမှာဒီလာတွင်ပုံမှန်အတိုင်းကျုံပြန်တက်ရတာအပြင်စားတောက်ဆိုင်တွေလည်းပြန်ပွင့်ခွင့်ပြုထားသလိုဆိုင်ထိုင်စားခွင့်ပြုထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုဆိုရင်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ2000လောက်နဲ့ကူးစက်သူ9300ယောက်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကရောဂါကြောင့်ထိခိုက်မှုတွေကလည်းပြန်လည်ထူထောင်မှုကြိုးစားရမှာကရောဂါကာလတာမန်လူတွေထက်ခက်ခဲကြုံကြရတဲ့မတန်ဆန်းသူတွေကိုပါထည့်သွင်းစဉ်းစားဖို့တိုက်တွန်းနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်အခံပါကရောဂါတန်းကပြန်လည်ထူထောင်နိုင်မှုကဘာတဝမ်းကအစိုးရတွေပြင်ဆင်နေချိန်မှာမတန်ဆန်းသူတွေကိုပါထည့်သွင်းစဉ်းစားဖို့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာမတန်ဆန်းသူများအနေမှာပဲတိုက်တွန်းလိုက်ကြတာပါဒီနေ့ပြည်ပဆိုင်ရာမတန်ဆန်းသူများနေကိုလည်းကာယောဂါကာလအလွန်ကဘာကြီးကိုတိဆောက်ရမှာမတန်ဆန်းသူတွေလက်လန်းမီပါဝင်ပြီးရေရှည်တည်ရအောင်ကြိုးစားဖို့လည်းရည်ရွယ်ထားပါဗျ။မြန်မာနိုင်ငံမှာမတန်ဆန်းသူများရေးဥဆောင်လှုပ်ရှားနေတဲ့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကလည်းပြန်လည်ထူထောင်ရေးစီစဉ်နေမှာကာယောဂါတဲ့ခံကြရတဲ့မတန်ဆန်းသူအရေးပါထည့်သွင်းဖို့တိုက်တွန်းထားပါဗျ။ဒီ
ကုဆိုမတန်ဆန်းသူတွေအတွက်ဆိုတဲ့ထည့်သွင်းစဉ်းစားမှုနည်းနေတဲ့ခါမှာကျွန်တော်တို့ကပို့ပြီးတော့ကြံငဲ့နေတဲ့သဘောဖြစ်နေတာပါ။အဲ့တော့ဒီ COVID-19 ဝါ COVID-19 ဒီမှာတိဆောက်တဲ့ကဘာမှာလေဟိုအားလုံးသူ့စဉ်းစားတိုင်းမှာမတန်ဆန်းသူတွေအတွက်ဆိုတာကိုဟိုအပြည့်အဝထည့်သွင်းစဉ်းစားကြည့်ခြင်းနဲ့ပေါ့နော်နည်းနည်းပတ်ပတ်မှုအပြည့်အဝကိုထည့်သွင်းစဉ်းစားဖို့ကျွန်တော်အနေနဲ့ဒီလိုလေးမြစ်တာရက်ခံနေပါတယ်
2014ခုနှစ်တကောင်အစည်းအဝေးအားမြန်မာနိုင်ငံမှာတန်ဆန်းသူဦးရေ 2.3 သန်းရှိပြီးတနိုင်ငံလုံးလူဦးရေ 4.6 ခန့်ရှိပါတယ်မတန်ဆန်းသူတွေအခွင့်အရေးဥပဒေကို2015ခုနှစ်ကပြဋ္ဌာန်းခဲ့ပေမဲ့ခွဲခြားဆက်ဆံမှုတွေဟာမြန်မာလူမှုအတိုင်းအဝန်မှာအမြင့်တွယ်နေစေဖြစ်တယ်လို့လည်းဦးမြတ်သူဝင်းကပြောပါတယ်
။ကြောင်းလဲတဲ့လူတွေကကြောင်းလဲကြပါတယ်။ဒါပေမဲ့ကြောင်းလဲပဲကျန်ခဲ့တဲ့လူတွေကအများကြီးကျန်နေတာပေါ့နော်။အဲကြောင်းလဲပဲရှိနေတယ်လို့ကျွန်တော်တို့ပြောရမှာပေါ့။21ရာစုရေလို့မဟုတ်ပါဘူး။ဒီလိုပေါ့ဟို19ရာစု20ရာစုစသဖြင့်ပြောလို့တော့ဖက်ပါတယ်။ဒါပေမဲ့တနေ့နဲ့တနေ့တော့ကျွန်တော်တို့ခွဲခြားဆက်ဆံကြည့်ပြောင်းပြောင်းတော့ကျွန်တော်တို့ကကြိုးစားဆောင်ရွက်နေကြတာပေါ့နော်အဲ့တော့တဖြည်းဖြည်းတော့ကြောင်းလဲလာမှာပါဒါကြောင်းလဲတဲ့ဟာကျွန်တော်တို့နှေးနေတာပေါ့နော်အယူအဆတွေကျေးခေါ်ရစားငကိုမီယိုဖလာတွေးနေပဲမီယိုဖလာဆွဲနေပဲမီယိုဖလာဟိုဘာပြောဆိုနေတဲ့ကျွန်တော်တို့မှာကျင်းလည်နေရသေးတဲ့သဘောဖြစ်တာပဲကျွန်တော
်မြန်မာနိုင်ငံမှာမတန်ဆန်းသူတွေရင်ဆိုင်နေရတဲ့ခွဲခြားဆက်ဆံမှုတွေကတော့စိတ်ပိုင်းယုံပိုင်းရရင်ဆိုင်ကြော်လွားနိုင်မှုစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့လည်းမတန်ဆန်းသူတရားဖြစ်တဲ့မအီချန်းအောင်ကပြောပါတယ
်ဒီကိုဘာသာကိုပြန်ပြီးခွဲခြားဆက်ဆံတဲ့စိတ်ကုံနဲ့ပြန်ပြီးကြော်လွှားရတယ်။နောက်သူများတွေရဲ့ခွဲခြားဆက်ဆံမှုကိုလည်းဒါအချိန်တိုင်းတစ်ခါအတားတစ်ခုကြီးပေါ့နော်ကျွန်မယုံကြည်မှုယူမယ်ဆိုပြီးတော့အဲစင်ရဲ့ပဲကျွန်မကြော်လွှားပြီးတော့အခုဒီအခြေအနေကိုဖြတ်တန်းနေပါရှင့်ဟုတ်
ကယောဂါကာလအခက်အခဲတွေကြုံရတဲ့နေရာမှာတာမန်လူတွေတက်မတန်ဆန်းသူတွေပုံမရင်းဆိုင်ဖြတ်တန်းနေရတာကိုလည်းဒီနေ့ပြည်ပဆိုင်ရာမတန်ဆန်းသူများနေမှာထောက်ပြနေကြပါတယ်။ကယောဂါကာလသွားလာလှုပ်ရှားမှုတွေကန့်သက်ထားတာကြောင့်ရုပ်ပိုင်းနာမကစိတ်ပိုင်းရပါစင်ခေါ်မှုတွေရင်းဆိုင်နေရတာကြောင့်ကယောဂါကာလအလွန်မှာဒါတွေကုစားဖို့ပြင်ဆင်သင့်တယ်လို့လည်းစိတ်ကျန်းမာရေးဆရာဝန်ဒေါက်တာသိန်းအုပ်စုကအကြံပြုပါတယ်။
ဟိုကျွန်တော်ပြောချင်တယ်အဓိကကျွန်တော်ပြောချင်တဲ့ဘောကပါလဲဆိုတော့ဒီအခုအချိန်ဒီမှာဟိုဒီမတန်ဆွာ population vulnerable လူတွေရှိမှာမတန်ဆွာလူတွေရှိမှာဒီစိတ်ကြမ်းမာရေးနဲ့ပတ်သက်တဲ့လိုအပ်ချက်တွေလည်းရှိတယ်ပေါ့နော်ဆိုတော့ဟိုကိုကလိုအပ်ချက်တွေကိုဖြည့်ဆည်းရတဲ့အချိန်မှာဒီအောင်လဲထက်ပြပြီးတော့စဉ်းစားတဲ့လို့ကျွန်တော်ပြောချင်တာ
ကိုလာသမကတွင်မူကြောင့်အန်တိုနီယိုကူတာရက်ကတော့ကဘာဝမ်းလူကြီးတန်းထောင်လောက်ရှိတဲ့မတန်ဆန်းသူတွေဟာတာမန်ချိန်မှာတော့ကျန်းမာရေးပညာရေးစာဝတ်နေရေးပြင်လူမှုအတိုင်းအဝန်မှာဝန်ဆက်မှုအခက်အခဲတွေကြုံနေရတယ်လို့ပြောပါရယ်ကိုဗစ်ကရောဂါလို့အကျတဲမျိုးကြုံရတဲ့အခါမတန်ဆန်းသူတွေဟာတာမန်လူတွေတက်ထိကနေနာမှုတွေကြုံရနိုင်တာကြောင့်ကဘေးလွန်ကာလပြန်လည်ထူထောင်ရမှာမတန်ဆန်းသူတွေအတွက်လည်း
ဒီအဝင်နေရပြန်တဲ့ကိုကျိုးပန်းနေကြတယ်ထိုင်းနိုင်ငံသားတွေကဒီကနေ့၄၀ကျော်ပြန်လာကြတဲ့အကြောင်းပြောပြပါမယ်စမားကမအေးပါပါမြန်မာနိုင်ငံတာချီလေးမျိုးကနေတရားမဝင်နေဆက်ချက်ကျော်ပြန်လာကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါကိုကူးစက်နေတာတွေ့ရှိခဲ့ပြီးတဲ့နောက်တရားဝင်နေရပြန်ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံသားတွေကဒီသက်တူကြီးတစ်နေ့ပဲမဆိုင်ရုပ်ကိုပြန်လာခဲ့က ในรักความดีกูใช้ในงานได้ยานในที่สิ่งที่เป็นทางเลยใช้ในนี้มาพบยาจ้าวเลยใช้ชุดใจเย่อันมาต้องยาวไปดีจ้ะกูมูจีการเลสังวัดชัดวัฒนาสกุลกาเลยแต่มาในงานนี้เจ้าจ้าเลยใช้ในงานได้ในนี้เนี่ยแต่ยาวเองสิ่งนี้ได้เลยเป็นจ้าวใช้ในงานไม่ต้องมีว่าในรักความดีสิ่งเว้ยมาใส่ตัวจ้าวเลยว่าเลย
แต่ก็คงตัวแล้วก็ให้ใช้กบตัวกบตัวโลกมันก็จะถูกเข้าตัวกบตัวกลางของเราเหมือนกันนะครับแต่ว่าถ้าสมมติว่าใช้ในงานด่าเรียนนี้เนี่ยที่ยาวเหมือนดูเป็นด่าเลยใส่เกลียดดีเนี่ยใช้ในงานเด็กบุกเพียงเวลาจะไม่สูงกูไม่ยอมกับทิ้งชั่วโมงแค่เกลียดใช้ในงานเด็กมาว่ากูเสพเจ้าหน้าร้านเนี่ยอันนี้สิ่งเดียวเนี่ยจะอันอะไรนี่แทนที่ยาวเหมือนสิ่งเป็นวิจารณ์จ้าวอารมณ์กูก็ต้องเสียใจว่าใช้บาดาเนี่ยเจ้าสุดาลาสิไปแต่กิเล
ကိုဗစ်ယောဂါကိုကူးစက်နေတာတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အချိန်နဲ့ကြိုးပမ်းလာနေတာပါယောဂါကိုကူးစက်မှုအတူတူလားထိုင်းမျိုးသမီး၆ဦးနေထိုင်သွားလာခဲ့တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းမာနဲ့ဖြစ်ပျက်ခဲ့နေတာစတင်ကြောင်းချုပ်ဖို့ပိတ်ထားပြီးချင်းမာမျိုးကပုံမှန်ကြည့်တဲ့ကုလူတွေရာယီပိတ်ပြီးပိုးသက်ဖြစ်ကြပြီးစက်ရှင်လ
ကိုယ်တော်ကောင်းတော်ကျော်ရှိနေတာကြောင့်ယောဂကုသမှုတွေပြတ်ပွားမလာအောင်ထိုင်နေရင်ကနေဆက်ဒေတာအုံနဲ့ထွက်တည်နေပုံစံမှုတွေတော်တော်များများကိုလည်းကန့်သက်ထားပြီးလုံခြုံရေးကိုလည်းတုံ့ပြန်ချထားပါတယ်ရှင်ကျွန်မမအေးမှာထိုင်နေမှာလည်းစက်ကနေတရင်ပြပို့နေတာပါ
UA mobile app အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ ရှာဖွေရတာလွယ်ကူပါတယ် ဒီ application ကနေ VOA အစီအစဉ် တွေကိုတိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်း သတင်းဆောင်မတွေ အပတ်စဉ်ကဏ္ဍတွေကိုနားဆင်ထပ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် ကျွန်မ ဆုမြတ်ပါမှာ ब्रिटेन နိုင်ငံမှာ Pfizer ဆေးလုပ်ငန်းကြီးကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးတွေကိုရှေ့သတင်းပိုင်အင်္ဂါနေ့ကစပြီးတော့သတ်မှတ်ထားသူတွေကိုအစဉ်အဆက်ဆေးထိုးပြီးတော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့ဆေးနဲ့ဆေးဝါးပစ္စည်းကြီးကြပ်ရေးဌာန MHRA ရဲ့အကြံပြုချက်နဲ့ဖိုင်ဇာနဲ့ဘိုင်အွန်တက်ဆန်သက်ထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုဗြိတိန်အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာအခုလိုမျိုးကိုဗစ်ကာကွယ်ဆေးတွေကိုစတင်ထိုးပြီးတော့မှာပါ COVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာပထမဆုံးစတင်အသုံးပြုရမှာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ကြီးဒေါက်တာတက်ကိုကိုဆက်သွယ်မေးမြန်းထားပါတယ်။ပထမဆုံးကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ NHS ကဆရာဝန်တွေကိုဘယ်လိုမျိုးညွှန်ကြားချက်တွေထုတ်ပြန်ထားသလဲဆိုတာကိုဒေါက်တာတက်ကိုကအခုလိုစဖြေပါတယ်။ MHRA ပေါ့နော်ဒီ
America မှာတော့ FDA နဲ့ဒီ equivalent ဖြစ်တဲ့ body တစ်ခုပေါ့ဒီကနေပြီးတော့ခွင့်ပြုလိုက်ပါတယ် ကျူးဆေးကိုစားထိုးပါမယ်အင်္ဂါနေ့ကိုစားထိုးပါလိမ့်မယ်စားထိုးမှာတော့ဘယ်လိုထိုးမလဲဆိုတော့ပေါ့နော်ဒီနည်းနည်းဟိုပါပေါ့နော်ဘိုးဘွားရေးတာပေါ့နော်ဒီမှာ nursing home ကိုကဲဟုံးလို့ခေါ်တယ်ဘိုးဘွားရေးတာမှာနေတဲ့အဖိုးအဖွားတွေပြီးလို့ရှိရင်အဲကဲဟုံးတွေမှာအလုပ်လုပ်တဲ့ carers တွေပေါ့နော်ဝန်ထမ်းတွေပြီးလို့ရှိရင် nurse တွေအဲ့သူတို့တွေနဲ့စားထိုးမယ်ပြီးလို့ရှိရင်ဒုတိယအတုပ်အနေန ထိုးပါမယ် plus ပြင်အဲ့မှာဟိုအဲ့ဒီလူတွေနဲ့အတူတူအသက်80အထက်ပေါ့နော်မိမိအိမ်မှာမိမိနေထိုင်တဲ့ဖိုးဖွားတွေအကုန်ပါပါမယ်ထိုးမယ်ပြီးတော့မှတဆင်ချင်းပေါ့နော်နောက်တဆင်ကအသက်85နှစ်အထက်ရဲ့ပြီးရင်ယောဂအခန်းရှိတဲ့လူတွေရဲ့အဲ့ဒါမျိုးဦးစားပေးမယ်ပြီးနောက်80ပေါ့လို့သွားမယ်သူတို့ခုတတ်မှတ်ထားတော့နောက်အပတ်ကိုတဲ့သူ7သိန်းလောက်ရအောင်ထိုးမယ်လို့ပြောပါတယ်ပြီးလို့ရှိရင်ပေါ့နော်အာဒီညက်မကုန်ခင်မှာတော့တဲ့သူတို့၄သန်းတော့အနည်းဆုံးပြအောင်ထိုးမယ်လို့သူပြောပါတယ်ပြီးလို့ရှိရင်တော့ချစ်ပြေးချင်းပေါ့နော်ဒီသူတို့တတ်မှတ်ထားတော့အသက်50အထက်လောက်ကိုတဲ့ဒီဘောဘော February လောက်ကုန်တော့ကိုပြီးထိုးမယ်လို့ခံမှန်းထားပါတယ်တဲ့ပြီးလို့ရှိရင်ပေါ့နော်ဒီ summer ရောက်လို့ရှိရင်တနိုင်ငံလုံးအပြီးဒီနွေရာသီရောက်လို့ရှိရင်တနိုင်ငံလုံးအပြီးထိုးမယ်လို့သူခံမှန်းထားပါတယ်ဒါပေမဲ့လည်းထုတ်စံတိုင်းမဲ့အစိုးရဟိုလုတ်ထားတယ်ဒီခါလေးကြတဲ့နှောင့်နှေးတာတွေတော့ရှိနိုင်ပါတယ်ပေါ့နော်ပြီးလို့ရှိရင်သူတို့ကဒီ Pfizer လုတ်တဲ့ဆေးက minus 70 degree မှာထားမှာဖြစ်တဲ့အတွက်နေရာတွေအခက်ခဲပေါ့နော်ဘာလို့လဲဆိုဆေးက6ချိန်လို့ကျွန်တော်တို့ခေါ်ပါတယ်ထားမယ့်နေရာနည်းနည်းသူကရမ်းကိုအေးချိန်ရမ်းမြင့်မှာဖြစ်တဲ့အတွက်သူတို့တတ်မှတ်ထားတဲ့နေရာတွေပေါ့နော်အခုဒီ UK မှာဆေးရုံ50ယူလိုက်တဲ့အဲဒီဆေးရုံနေတဲ့မှာအဲအဲ့ထိုးရမယ်ပေါ့ပြီးလို့ရှိရင်နောက် GP surgery တွေပေါ့နော်ဟိုဟာဆေးကနေပေါ့နော်ပြီးလို့ရှိရင် pharmacy တွေပြီးလို့ရှိရင်နောက်ဆိုးရနေပြီးတော့ထူထောင်ပါလိမ့်မယ်ဒီဟို immunization center ဆိုတဲ့ဟာမျိုးကြီးပေါ့နော် vaccine center ပေါ့နော်အဲ့ဒါကာကွယ်ဆေးထိုးတဲ့နေရာတွေဥပမာဘောလုံးကွင်းတို့ conference center တို့လိုမျိုးမှာထိုးရမယ်အဲ့လိုမျိုးသူစီစဉ်ထားပါတယ
်ဆိုတော့နောက်တစ်ခုကဒီ covid ကာကွယ်ဆေးတွေကဒီနှစ်ဆင့်ထိုးရမယ်ပေါ့နော်နှစ်ခါထိုးရမယ်လို့နားလည်ထားပါတယ်ဆိုတော့အဲ့ဒီဆေးတွေနဲ့ပတ်သက်လို့ဒီ side effect တွေပေါ့နော်ဘေးထွက်ဆိုးကျိုးတွေဘာတွေရှိတယ်ဆိုတာမျိုးရောအာတတိထားဖို့အတွက်ညွှန်ကြားထားတာမျိုးရှိပါလားရှင်
ကျွန်တော်တို့အခုပေါ့တော့ဟိုအခု flu jab ထိုးရဲဆိုတာလေဟိုကတုတ်ကွေးယောဂကာကွယ်ဆေးနဲ့သူနဲ့တူပါပဲတဲ့ဘာမှအထူးတလည်းဟိုပေါ့နော်ပိုဆိုးတာမရှိပါဘူးတဲ့အရန် safe ဖြစ်ပါတယ်လူတိုင်းထိုးတယ်မှာလို့ပြောပါတယ်အခုတို့ကတေချာ safe ဖြစ်လို့တေချာချာပေါ့နော်တကယ်ကိုသုံးတင့်လို့ကိုဒီကဘာကာယောဂဖြစ်တဲ့အတွက်ကာယောဂကိုနှိမ်နှင်းမှုဆိုတော့ကာကွယ်ဆေးနဲ့ပဲနှိမ်နှင်းလို့ရပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်ဘာလဲဆိုတော့ဒီအဲ့လိုမျိုးကာကွယ်ဆေးထိုးမှသာလျှင်ဒီပြည်သူလူထုတွေအကုန်တယောက်နဲ့တယောက်ကြားမှာမပြတ်အောင်ထိနိုင်မယ်ပြီးလို့ရှိရင်နောက်တစ်ခုက side effect ပေါ့နော်ဒီဆိုးကျိုးကဘာမှမရှိတဲ့လောက်ပဲနေပါတယ်ကျွန်တော်တို့အခုဒီတုတ်ကွေးကာကွယ်ဆေးထိုးတဲ့လောက်ပဲဒီပေါ့နော်တရိုးတရေးလေးဖြစ်တာတော့နည်းနည်းဒီဟိုပါပေါ့ဒီအကျော်အစ်စ်လေးနာတာတော့ဘာလို့ပေါ့နော်ပြီးလို့ရှိရင်ဒီကြွက်သားလေးတွေနာတာတော့ပြီးရင်ဒီဟိုပါတုတ်ကွေးလေးဖြစ်တယ်လို့ပေါ့နော်နှာချီတယ်လို့လို့ဘာလို့ဒါမျက်လောက်လည်းပဲပြီးမယ်လို့ပြောပါတယ
်ကျေးဇူးတင်ပါတယ်ဒေါက်တာတက္ကကိုရှင်ခုလိုမျိုးအချိန်ပေးပြီးတော့ဖြေတာ
ဟုတ်ကဲ့ဟုတ်ကဲ့
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်အမုန်းစကားပေါ်များနေတာဟာဒီမိုကရေစီပြုရင်ပြောင်းလဲရေးအတွက် NDA ဖြစ်နေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
မြမပြည်သားအမုန်းစကားတည်င်းအမှားနဲ့အစွန်းရောက်အမျိုးသားဝါဒပြန်ပွားတာကြောင့်ပြည်နိုင်မှုနဲ့လူအခွင့်အရေးချိုးဖျက်မှုတွေဖြစ်ပေါ်နေပုံကိုသုံးသပ်ထားတဲ့စာရန်လွန်ခဲ့တဲ့အောက်တိုဘာလကတွက်လာပါတယ်။ပြည်တွင်းအရက်ဖွဲ့အဖွဲ့အစည်း18ခုနဲ့ Harvard တက္ကသိုလ်ဥပဒေမဟာဌာနရဲ့လူအခွင့်အရေးအဖွဲ့တို့စုပေါင်းပြုစုထားတဲ့ Hate Switch Ignited အမုန်းစကားလောင်မီးပွားဆိုတဲ့စာရန်ပါပဲ။စာမျက်နှာ100ကျော်ရှိပါတယ်။မြန်မာဗုဒ္ဓဘာသာဝင်တွေကြီးစိုးနိုင်အောင်အာဏာအရှိန်အဟွာရှိသူတွေကတမင်တကာမီးပွေးလို့ပေါ်ထွက်လာတဲ့အမုန်းစကားလို့ဆိုပါတယ်။အမုန်းစကားတောက်တော်အောင်မီးမွေးပေးသူတွေကိုအရေးယူလို့မရှိပါဘူး။ဒါကြောင့်လူနည်းစုရပိုင်ခွင့်အကြောင်းဆွေးနွေးတဲ့အမျိုးသမီးတွေကိုအမုန်းစကားနဲ့ထိုးနှက်တိုက်ခိုက်တာမျိုးတွေလုပ်ကြပါတယ်။ရခိုင်ပြည်နယ်စစ်ပွဲကိုကန့်ကွက်ဆန္ဒပြတဲ့ကျောင်းသားတွေကိုအရေးယူပါတယ်။အစိုးရနဲ့စစ်တပ်ကိုဝေဖန်ရင်ပုံမှန်အမျိုးမျိုးနဲ့ထောင်သွင်းအကျဉ်းချတတ်ပါတယ်အမျိုးဘာသာနဲ့တန်းပြီဟာမွတ်စလင်အန်ဒီယေကိုရင်ဆိုင်နေရတယ်လို့ ၆ဆန္ဒမျိုးလည်းရှိပါတယ
်။မဘာသားနဲ့669လှုပ်ရှားမှုဟာတမရော်နဲ့ခရိုနီတွေရဲ့အထောက်ပံ့အများကြီးရရှိတယ်လို့အရက်ဖက်အဖွဲ့အစည်းအတော်များများကယုံကြည်နေကြပါတယ်။စစ်ကောင်းဆောင်တွေရဲ့လူပဲဝတ္ထုအများအပြားလက်ခံထားတဲ့ဖုန်းကြီးတွေဟာစစ်တပ်ဝါဒဖြန့်နှံမှုကိုထောက်ခံပြောဆိုတယ်လို့2013မှာထိုင်းနိုင်ငံကိုထွက်ခွာလာတဲ့ဖုန်းကြီးလူတွေဦးကံဘီယာကပြောပြဘူးပါတယ်။ဒါကြောင့်မဘာသားဟာတမရော်လက်အောက်ခံလက်နက်မကင်တဲ့တပ်ဖွဲ့တွေဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ်။မဘာသားဟာဒေါ်အောင်ဆန်းစုကြည် NLD နဲ့တိုင်းသားတပ်ဖွဲ့တွေကိုဝေဖန်ရှုတ်ချပြီးစစ်တပ်ကိုထောက်ခံအားပေးနေတဲ့တန်ခါအဖွဲ့အစည်းဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်စန့်ကျင်ရေးလှုပ်ဆော်ရာမှာဥဝိရတူဟာထင်ရှားပါတယ်။စစ်တပ်နဲ့အစွန်းရောက်အမျိုးသားရေးဝါဒီတွေဟာ Facebook ကိုသုံးပြီးအမုန်းစကားနဲ့သတင်းအမှားဖြန့်ဝေကြတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကပြောပါတယ
်။အမုန်းစကားလောင်ပြီးပွားနေတာကို Facebook လည်းဘာမှမတတ်နိုင်တယ်လို့ဖြစ်နေတယ်လို့2018ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြတဲ့အထိအခြေအနေဆိုးလာပါတယ်တပ်မတော်ရင်အွန်လိုင်းဝါဒပြန့်တိုက်ပွဲကိုရုရှားစစ်တပ်ကကူညီနေရလို့ပြောဆိုတာတွေလည်းရှိပါတယ် Facebook ကစစ်တပ်ခေါင်းဆောင်အချို့ရဲ့စာရင်းကိုပယ်ဖျက်ပြီးအရေးယူတာမျိုးလုပ်ပြပါတယ်စာနယ်ဇင်းလောကမှာမွတ်စလင်ဆန့်ကျင်တဲ့အရေးအသားတိုးပွားလာပါတယ်အရင်ကပိတ်ထားတဲ့အမျိုးပြောင်မှစိုးကြောက်စရာဆိုတဲ့စာအုပ်မျိုးပြန်ထွက်လာပါတယ်လူတတ်သောဖျားနဲ့မိုင်လုံးကြီးသောဖန်ဆင်းရှင်ဆိုတဲ့စာအုပ်ကိုမဘာတာနဲ့ဆက်နွယ်တဲ့အဖွဲ့တစ်ဖွဲ့ကထုတ်ဝေပါတယ်။မွတ်စလင်ဆန့်ကျင်မှုပြင်းထန်လွန်လာမှု2015ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမပါတော့ပါဘူး
။2019မှာဖွဲ့စည်းတဲ့ NLD အစိုးရဟာမကြာမီတမ်မတော်နဲ့ရက်တီချက်ချင်းတူလာတယ်လို့ဆိုပါတယ်။တမ်မတော်ကလူအခွင့်အရေးချိုးဖောက်လို့အပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချတာကိုပြည်တွင်းမှာလက်မခံနိုင်ကြတာတွေ့ရပါတယ်။ရိုဟင်ဂျာပြဿနာကြောင့်ပြည်ပမှာတမရော်ဂုံသိခါကြလာပေမဲ့ပြည်တွင်းမှာတော့ထောက်ခံသူတွေတိုးပွားနေပါတယ်။ဗုဒ္ဓဘာသာမြန်မာလူမျိုးကွယ်ပြောက်သွားနိုင်တယ်ဆိုတာကိုအဓိကထားဖော်ပြကြပါတယ်။မြေမျိုး၍လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ပြီဆိုတဲ့စာလမ်းကိုအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှချိတ်ဆွဲထားပါတယ်။ဗုဒ္ဓဘာသာရခိုင်တပ်နဲ့ရိုဟင်ဂျာလူမျိုးရေးတပ်ဖွဲ့မဟာမိတ်လှုပ်ထားတယ်ဆိုတဲ့သတင်းမျိုးကိုဖြန့်ဝေပြီးရခိုင်တပ်ကိုလူမုန်းများလာအောင်ဤမျိုးစုံနဲ့ဝါဒဖြန့်ကြပါတယ်။
စစ်တပ်ရဲ့လုံရဖော်ပြတဲ့လူ့အခွင့်အရေးကာကွယ်ရေးသမားနဲ့သတင်းသမားကိုတစ္ဆာပေါင်းအပြည့်ဆွဆွဲတာဟာလူယုံလုံစင်ဖြစ်လာပါတယ်။ရိုဟင်ဂျာ၁၀ဦးအသက်ခံရတာကိုဖော်ပြတဲ့ရိုက်တာသတင်းတောက်၂ဦးရဲ့အမှုဟာထင်ရှားပါတယ်။ WWPR ပေးလို့2019မေလမှာလွတ်ပေးလိုက်ပြီးမဲ့ထောင်ထဲမှာတစ်နှစ်ကျော်နေလိုက်ရပါတယ်။ဒေါ်ဆန်းစုကြည် NLD နဲ့စစ်တပ်ကိုဝေဖန်ရင်နိုင်ငံခြားအလူတော်ကြီးတစ္ဆာပေါက်အဖြစ်သတ်မှတ်ခံရပါတယ်။နိုင်ငံခြားနဲ့ဆက်သွယ်သူကိုဒေါ်လာစားအချောင်သမားအဖြစ်စွပ်စွဲတိုက်ခိုက်ကြပါတယ်။အခုလိုအမုန်းစကားလောင်မီးပွားနေတာကို NLD အစိုးရလည်းဘာမှတတ်နိုင်ဖို့မရပါဘူး။အစိုးရကအရေးမယူနိုင်လေလေအမုန်းစကားတွေတောက်လောင်လေလေဖြစ်နေပါတယ်။လူနည်းစုဘက်ကရပ်တည်တဲ့အရတားအဖွဲ့အစည်းကိုအစွန်းရောက်အမျိုးသားဝါဒီတွေကတိုက်ခိုက်နေတာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုထော်တော်ကန့်လန့်လုပ်နေတဲ့သဘောဖြစ်ပါတယ်။အမုန်းစကားပွားများပြီးတစ်ဖက်သက်ဆွဆွဲတိုက်ခိုက်တာကိုရက်တန့်တောင်းအောင်လုပ်ဖို့အစိုးရမှတာဝန်ရှိပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ဈေးကျူရှိသူပိုသေးရခြင်းအကြောင်းရင်းနဲ့ကြိုးပြင်းသင့်ဖို့ကိုပြောပြထားပါတယ်။ဈေးကျူရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်ပိုသေဆုံးစေတဲ့အကြောင်းရင်းခုနှစ်ခုရှိနေပြီးအခုလိုမဖြစ်အောင်ကိုဗစ်မဖြစ်ခင်ကြိုးပြင်းသင့်တာတွေကိုကျန်းမာရေးပညာရှင်တွေကအကြံပြုလိုက်ပါတယ်။ဘလို့အကြောင်းရင်းတွေရှိနေပြီးဘလို့ကြိုတင်ပြင်ဆင်ထားဖို့အရေးကြီးပါလဲ။ဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးကြိုယောဂသင်ဥက္ကဋ္ဌစီဂျိုအထုကုဆရာဝန်ကြီးနဲ့ဂုံဒုဆောင်ပပောခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။โอเคซีจูซูจูทุกคู่เสี่ยววันจีปมคดรติสเลยครับเนี่ยเราดูที่โยคะอาคันทุกทะเพซีจูจองบ่เนาะโควิดขึ้นลายินปูปิ้นถั่นปูตีซ้องในน่ะด้วยปีเยอะแต่คราวตรงก็เสี่ยยที่ซีจูโกทิ้งด้านในยินอะกุโลไม่ปิ้นถั่นดาเนี่ยไอ้ด้วยจูเปลี่ยนผู้อี้จีดาโกเปียวไปมาทีตะคราวတော့เสี่ยยบลูจองอะกุโลปูปิ้นถั่นยาပြီးတော့บลูจูเปลี่ยนสินเส้นน่ะโกเปียวมาหมดဘာကြောင့်အခုလိုစီဂျိုရှိချာရင်ပိုပြင်းထန်နိုင်တာကိုစရှင်းပြပေးပါလား
။အနည်းဆုံးတော့
ခုနှစ်ချက်လောက်ရှိတယ်စီယူဖြစ်တဲ့လူတွေကကိုဗစ်ဖြစ်ခဲ့လို့ဆိုရင်ပိုပြီးဘာကြောင့်တည်လဲဆိုတာစီယူသူယူယောဂရှိတဲ့လူတွေကနံပါတ်၁ကအမျိုးသားနှစ်ပေါ့နော်များသဖြင့်ကတာမန်လူနဲ့ဆိုင်ရင်တော့ခနာကိုဟာရှိတဲ့ရှိတတ်တဲ့ပုံများနေတယ်ပေါ့ဝါရီယောဂနဲ့တွဲပြီးတာများတယ်အဲဒါကြတော့ကိုဗစ်ကများသဖြင့်အဆုတ်ကိုထိတာဟုတ်ဆုတ်ကကောင်းမပွားနိုင်တော့ဘူးပေါ့ဆုတ်ကအောက်ဆီဂျင်အက်ချိန်းဆိုအောက်ဆီဂျင်ကောင်းမဝင်နိုင်တော့ဘူးပေါ့တက်ရှူတဲ့အခါကျတော့ဒိုင်ဖရန်ဆီယံလက်တည်တယ်ဒီရင်ကောင်းနဲ့ဘိုက်နဲ့ရတဲ့မှာကလန့်ကချက်သွားပြီးပြီးတော့အလုပ်လုပ်ရတဲ့ဟာမျိုးပေါ့ဝါရီလူကြတဲ့အခါကျတော့ပိန်တဲ့လူတွေဆိုင်ရင်ဒီအသက်ရှူရတဲ့မက်ကနစ်ကပြောင်းလဲသွားတော့သူတို့ကိုယ်တိုင်ဝါရကောင်မော်တတ်တယ်ပေါ့အဲ့တော့ဝါရီလူကောင်မှအသက်ရှူတဲ့ဟာမှာခက်ခဲနေရှိနိုင်တယ်ကိုဗစ်ကြောင့်မလို့အဆုတ်တွေမှာသွားပြီးတော့ထိခိုက်ပျက်စီးရမှာအသက်ရှူတာပိုပြီးတော့မော်တယ်အဲ့ကြောင့်ဝါရီလူကပိုပြီးတိကျအောင်လို့များတယ်ပေါ့ဗမာနိုင်ငံထုတ်တဲ့ကြေငြာတဲ့မှာစီယူသူကျူရဲ့တွေးတူရဲ့နှလုံးရဲ့ကင်ဆာရဲ့ပဲပြောတယ်ဥပဒေဒီကြောင့်မပြောဘူးဒါပေမဲ့နိုင်ငံခြားထုတ်တဲ့ paper စီမှာကြည့်လို့ရှိရင်ဥပဒေဒီကြောင့်ဝါရီလူဒီမှာပေတာပုံများတယ
်ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းရင်းရော
နောက်ပြောစီယူယောဂရှိတဲ့လူတွေကအများသဖြင့်အမျိုးသားနှစ်ဆိုရင်အသက်ကြီးတာတဲ့လူတွေမှာပုံကြီးဖြစ်တာ哦အများသဖြင့်အသက်အလတ်လပိုင်းနဲ့လက်ကြီးပြားနေလူမှာပုံဖြစ်တာဆိုတော့အဲ့တော့အသက်ကြီးလာလေပုံပြီးတော့တေပြောင်းလုံးကပုံများလေဖြစ်တယ်ပေါ့နောက်တစ်ခုကလည်းဒီစီယူသူယူယောဂရှိခြင်းကကိုခန္ဓာကိုယ်ထဲမှာ anti inflammation ပေါ့ chronic inflammation လို့ခေါ်တဲ့ရောင်ရမ်းခြင်းယောဂကိုဒီတွေးကြုံများနေခြင်းကကိုကျွန်တော် inflammation မှာကလည်း CRP လို့ပါတော့တက်နေတာပေါ့အဲ့ဒါကြောင့်လည်းတွေးကြော်ဒီမှာရောင်ရမ်းနေတွေးကြော်ဒီမှာကျင်းနေဆိုတာဖြစ်တာကိုပြီးဖြစ်တဲ့ချိန်မှာ inflammation ကပိုးဖြစ်တဲ့အခါကျတော့ရောင်ရမ်းနေပေါ့ယောဂပူပြီးဆိုးလာတယ်ပေါ့နောက်တစ်ခုက immunity ကြောင့်ထွက်လာတဲ့ cytokine ပေါ့ဆိုတဲ့ debt disease တွေထွက်လာတော့သူတို့ကပူပြီးတော့ပျက်စီးစေတယ်ပေါ့ဒီ covid-19 က influenza စာပြီးယောဂဝင်တဲ့အချိန်နောက် virus ခန္ဓာကိုယ်ထဲမှာပွားတဲ့အချိန်နောက်ပြီးတော့နောက်တစ်ဆင့်ကျတော့ခန္ဓာကိုယ်တွေကနေပြီးတော့ကိုယ်ခံအတွက်ထွက်လာတဲ့ cytokine ဆိုတဲ့ဒါဓာတ်ပြီးထွက်လာတဲ့အချိန်မှာအဲ့ဒီ cytokine တွေကြောင့်ပိုးပြီးတော့ခန္ဓာကိုယ်ထဲမှာပျက်စီးမှုတွေဖြစ်ပြီးတော့ပိုးပြီးတော့ယောဂပြင်းထန်မှုတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နှစ်ထပ်ကွန်းခံရတဲ့သဘောဖြစ်သွားတာပေါ့နော်စီးကျူကလည်းဒီကိုယ်ခံအားကိုကျစေသလို covid ကလည်းဒီကိုယ်ခံအားကိုထိခိုက်လိုက်တဲ့အခါကျတော့နှစ်ဖက်ပူးသက်ခံရတယ်လို့ဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့
အဲ့ဒီတော့နောက်ထပ်ရောအကြောင်းရင်းနဲ့ရှိသလားဆရာ
နောက်တစ်ခုကစီးကျူဖြစ်ခဲ့လို့ရှိရင်ဒီ covid ကြောင့် beta cell ပေါ့ကျွန်တော် insulin ထုတ်ပေးနေ pancreas ကဒါစရီပိုပြီးပျက်စီးနေနိုင်တယ်ပေါ့အဲ့တောင်လည်းသွေးကြောထိန်းသိမ်းမှုတွေပြတ်သွားတယ်အဲ့တောင်လည်းယောဂအသစ်မရှိသေးတဲ့လူကယောဂအသစ်တွေဖြစ်လာတယ်ရှိသေးတဲ့လူကယောဂတွေပိုဆိုးလာတယ်ပေါ့နောက်တစ်ခုကသွေးခဲတာပေါ့တာမန်လူတဲ့ဆိုင်ရင်ကိုဗစ်ဖြစ်တဲ့လူတွေမှာပိုသွေးခဲနှုံးတွေပိုများတယ်ကိုဗစ်မှာကသွေးကြောကများနေတယ်ဖြစ်တယ်အထက်ကသွေးနီးဥတို့နော်သွေးပလိတ်လက်တို့သူတို့မှာလည်း abnormality တွေရှိနေတဲ့အခါမှာသီးကျော်ရှိတဲ့လူကငကိုတုံးတဲ့ကကိုသွေးကြောတိတိလေးတွေသွေးကြောကြီးတွေပိတ်တဲ့ယောဂတာမန်လူတဲ့ဆိုင်ပုံများတယ်ဟိုကိုဗစ်ဖြစ်သွားတဲ့အခါကျတော့ငကိုတွေကမှငူကြီးရဲ့လက်တူပေါ့နော်ဆိုတော့ပြောတော့ဝါတာရောရောင်ရမ်းတာရောအထက်ကသွေးခဲတဲ့ယောဂတွေရောသီးကျော်ရှိတဲ့လူကပုံဖြစ်နေပြီးသားကိုဗစ်မှာဒါတွေကပုံဖြစ်လာတော့ပုံပြီးဆိုးကုန်တာပေါ့အဲ့ကြောင့်သွေးကြောတွေသွေးခဲတယ်အဲ့ကြောင့်လေဖြတ်တာတွေဖြစ်တယ်နောက်ပြီးတော့နှလုံးသွေးကြောကျင်းတာတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းရင်းရောရှိသေးလား
နောက်တစ်ခုကသီးကျော်ရှိတဲ့လူကကိုယ်ဆိုတာဖြစ်များတဲ့သွေးတိုးတဲ့နှလုံးယောဂတွေကတွဲပြီးဖြစ်နေတတ်တာဖြစ်တဲ့ကြောင့်နောက်တစ်ခုကကြောက်ကယောဂတွေတွဲဖြစ်နေကြတာဆိုတော့အဲ့ဒီအချက်ဒီအလုံးပေါင်းလိုက်ပြီးရင်ကိုဗစ်ယောဂကသီးကျော်မှာဖြစ်ခဲ့လို့ရှိရင်သီးကျော်သမားတွေကပုံပြီးတော့ဒီယောဂပြင်းထန်မှုပုံများတဲ့ပုံကြီးပေးတယ်ဆိုတာအဲ့ကြောင့်အနည်းဆုံး9ချက်လောက်ပေါ့အဲ့တော့အဓိကပါလူလဲဆိုတော့ကိုဗစ်မဖြစ်ခင်ကာလတွေကကျူပြီးလူကပြင်ဆင်ထားမှုလူတွေစီးကျူသူကျူရှိတဲ့လူတွေလည်းနောက်ပြီးတော့သူများဒီ general population မှာလူပဲဒီကိုဗစ်ကာကွယ်ရေးအတွက်လိုက်နာမယ်အချက်တွေကိုလည်းသူများတွေပို့ပြီးလိုက်နာဖို့လိုမယ်ပြီးတဲ့အခါကျတော့ကိုယ့်ရဲ့စီးကျူသူကျူကောင်းထိန်းသိမ်းမှုလိုမယ်ပေါ့အဲ့တော့3ချက်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဆရာခုနကပြောတဲ့နံပါတ်1အချက်ပေါ့နော်မဖြစ်ခင်တည်းကကြိုတင်ပြင်ဆင်ထားဖို့လိုမယ်ဆိုတော့အဓိကဘာတွေပြင်ဆင်ထားရမလဲဆရာ
အဲ့တော့စီးကျူရှိတဲ့လူတွေကကိုယ့်ရှိမှာနံပါတ်1ကဆေးဝါးကိုလုံလောက်လောက်ရှိအောင်ဆိုတော့စုစည်းထားဖို့လိုတယ်တလားစားပေါ့အနည်းဆုံးတလားစားပေါ့ဘာလော့ကဒေါင်းလုပ်လိုက်ရင်ကျွန်တော်ရှိမှဆိုရင်အခုဆိုရင်နှစ်လလောက်ကြည့်နေကျွန်တော်မထွက်ဘူးဘာလို့ပြောနေတာအဲ့တော့စိတ်ကြရတလားစားသူမနှစ်လစားလောက်ကျွန်တော်ကကိုယ့်လက်ထက်မှာ C stock ကတော့ရှိနေဘူးလို့ပေါ့ panic shopping လို့မဟုတ်ဘူးကြောက်ပြီးတခါလေးစီးတွေအရန်ဝယ်တာမျိုးမဟုတ်ဘူးတော့ဆိုညာတဲ့ကိုတောက်နေတဲ့စီးတွေကို list လုပ်ပြီးတော့နော်မဖြစ်မနေတောက်တဲ့စီးတွေကိုကုနီယာဆရာကလည်းတရားတိုင်ပြီးတော့ရှုစီးတွေပေးထားတာနှမျိုးသမျိုးချစ်တတ်တယ်နော်စီးကျွတ်တွေပေးထားတာရှိတယ်နှလုံးတွေပေးထားတာရှိတယ်နော်ကျန်တဲ့အာသီတွေပေးထားတာရှိတယ်ကျန်တဲ့အောင်ကြောတွေပေးထားအဲ့ဒီကနေမဖြစ်မနေတောက်မဲ့စီးတွေပေါ့နံပါတ်1စီးစီးလောက်တာပါနံပါတ်2ကစီးကိုအနည်းဆုံးတော့ကိုယ့်ချိန်မှာလွယ်ကူရှိအောင်တလားစားနှလားစားလောက်ပေါ့ဝယ်ထားဖို့လို့ထောင်ထားဖို့လို့နံပါတ်3ကတော့အရေးပေါ်များပေါ်လာခဲ့လို့ရှိရင်ဆက်တွေ့ရမယ်ဆရာဝန်အချိန်ပေါ့။ဟောဒါမှဆေးရုံပေါ့။ကိုပြနေကြဆရာဝန်ဘယ်လိုဆက်တွေ့ရမယ်ဆိုတာကို စောစီးကြည့်ပြီးတော့တယ်လီဖုန်းနံပါတ်ဘယ်လိုဆက်သွယ်ရမလဲဆိုတော့ဆရာနဲ့ကြိုမေးတာလို့မှာအခုဆိုကျွန်တော်တို့ဆိုရင်ရင်တော့လူနာတွေများကြည့်တယ်အခုကျွန်တော်ကိုယ်တိုင်ကောပြင်ကမထွက်ရတဲ့ခြားကြတော့ကျွန်တော်လူနာတွေကဆင်းကားနေစဉ်ကျွန်တော်ဖုန်းနံပါတ်နဲ့ဆက်သွယ်ကြတယ်နောက်ပြီးအွန်လိုင်းကနေပြီးတော့သူပြင်ပမာယူတော့ Viber တိုးပြီးတော့ consultation လုပ်ကြတယ်ချို software တွေ develop လုပ်ပြီးတော့ချို company ကနေပြီးတော့အဲ software ကနေပြီးတော့ဆင်းconsultation လုပ်တာကြည့်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောသတိပြုတင်ဆင်ထားစရာရှိသေးလားဆရာ
တခါကျတော့ covid ကာလမှာအစားတောက်ကဖြစ်တယ်အစားတောက်ကနေတော့တယ်ဆေးရတော့တယ် hypoglycemia ဖြစ်တော့မှကျွန်တော်တို့သိစိတ်ဘူးလေအဲကြောင့်အလွယ်တကူများသွေးကြိုများကျသွားခဲ့လို့ရှိရင်ပေါ့သွေးကြိုချက်ချင်းပြန်ပြီးတော့ရမယ်အလွယ်တကူနဲ့သူတခြားပေါ့တခြားလုံးပေါ့အချွေပလင်းလေးပေါ့တဘူးနဘူးလောက်ပေါ့ဟောဒါမှပြားကြီးပေါ့ခြေဆောင်လက်ဆောင်အများနဲ့ဆောင်ထားဖို့တော့လိုလိမ့်မယ်နောက်တစ်ခုကသွေးကြိုတိုင်းနဲ့ဆက်မှာပါတဲ့ strip နောက်ပြီးတော့အဲဒီ spray ပေါ့ဗျာလက်ထိပ်တွေသွေးပြင်ဖောက်တဲ့ခါကျတော့ပိုးသတ်မယ်ပိုးသတ်စည်းရည်အစပေါ့အဲ့ဒါလုံလောက်လေးဆောင်ထားပြီးတော့အဲနောက်တစ်ခုကအစားတောက်ပေါ့အနည်းဆုံးတော့ panic shopping ကြောက်ပြီးတော့နလာသာ၃လသာလို့ဝယ်ရမျိုးမျိုးပဲနဲ့အနည်းဆုံးနှစ်ပတ်စာတော့အိမ်မှာရှိတတ်တယ်ပေါ့ဒါနိုင်ငံတကာက guideline တိုင်းကျွန်တော်ပြောတာပေါ့ဗမာပြည်အနေနဲ့ကျွန်တော်တွေ့ကြုံကပြောရင်တော့အခုဆိုရင်ကျွန်တော်တလမကျုံနေဘူးနော်မထွက်ဖို့တော့ပါကျွန်တော်အနည်းဆုံးတော့တလစာလောက်တော့ကိုယ့်အိမ်မှာစံစီစားပေါ့စားကြလေးပေါ့ဆောင်ထားဖို့လိုဘူ
းဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းလို့သားရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်စစ်ဘေးရှောင်တွေနေရက်ပြန်ရေးအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ကအကြီးအကဲတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံခဲ့ပါတယ်ကင်ယူထဲချုပ်နေမြေအတွင်မြန်မာတက်စကန်တွေကိုရုတ်သိမ်းပေးဖို့ကရင်လွတ်မြောက်ရေးတက်မတော် KNLA ကတောင်းဆိုလိုက်တယ်ဆိုတာနဲ့ပြည်တော်စုအရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့ NLD ရဲ့ကမ်းလှမ်းချက်အပေါ်တိုင်းသားပါတီတို့ရဲ့အမြင်တွေကိုကြားကြားရမှာပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့မြစ်နားမြို့မှာဒီဇင်ဘာလ၁ရက်နေ့ကတွေ့ဆုံခဲ့ပါတယ်စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်အရေးကြီးတဲ့မြို့မြုံမှန်ရှင်းလင်းရေးကိစ္စအတွက်တပ်မတော် KIO လက်နက်ကင်တွေရဲ့ပူးပေါင်းပါဝင်မှုလိုအပ်ကြောင်းတင်ပြရမှာတပ်မတော်ဘက်ကတာဝန်ယူပေးမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ကြောင်းKBC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ်တရုတ်နယ်ဆက်နဲ့မြစ်နားဝိုင်းမော်စစ်ရှောင်စခန်းကစစ်ရှောင်9000လောက်နေရပြန်ဖို့အစီအစဉ်ရှိတယ်လို့လည်းဒေါက်တာခလမ်ဆမ်ဆွမ်ကဆိုပါတယ်တမရောကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာစစ်ရှောင်အရေးကိစ္စအပါအဝင်မြေဆုံစီမံကိန်းကိုဗစ်ရောဂါကူးစက်မှုငင်းကြိုင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ
် KNU ကရင်မျိုးသားစီယုံဆင်းချုပ်နယ်မြေတွင်းမှာရှိတဲ့စမရောစစကန်းတွေကို2022ကုန်ပိုင်းမှာအပိပံရုပ်သိမ်းပေးဖို့ KNU ရဲ့လက်နက်ကန်စပ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလွတ်မြောက်ရေးစစ်မတော် KNLA ကနေဒီဇင်ဘာလ၃ရက်နေ့မှာကြေညာချက်ထုတ်ပြန်စောင်းဆိုလိုက်ပါတယ်။ NCA လက်မှတ်ရေးသူပြီးနောက်ပိုင်းမှာစစ်မတော်ဘက်ကဖွေကောင်းယူပြီးတော့တပ်စခန်းတွေအခိုင်အမာတည်ဆောက်လာတဲ့ပြင်ညှိနှိုင်းမှုမရှိဘဲဆင်းချုပ်နယ်မြေတွင်တွာလာလှုပ်ရှားမှုများရှိတဲ့အတွက် CA ပြည်ပကတွေဖြစ်ပေါ်စေနိုင်တယ်လို့ KNLA ရဲ့ပြောခွင့်ရဗိုလ်မှူးချုပ်မန်းရှာထူအောင်ကပြောပါတယ်။သာပြင်းအသက်သက်လာမဲ့အစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုရည်ရည်ကြီးကြိုးစားလှုပ်ဆောင်ဖို့မျှော်လင့်တဲ့အပြင် KNLA တောင်းဆိုချက်တွေကိုသမ္မတော်ဘက်ကလေးစားလိုက်နိုင်မှုမရှိဘဲဆက်လက်ချိုးဖောက်နေရင်အစိုးရနဲ့သမ္မတော်တို့ရဲ့ငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာပြက်ကွက်မှုတာဖြစ်ပြီး KNLA အနေနဲ့နေမြေလုံခြုံရေးအတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကရင်ပြည်နယ်ဖားပုံတီတမှာလည်းအရသားတွေပြည်သက်ခံရတာရှိနေတာကြောင့်လူလူတောင်းနဲ့ချီတပ်မတော်စစကန်းရှိတွေမှာပြီးခဲ့တဲ့ဇူလိုင်လတုန်းကစစကန်းဖြစ်သိမ်းရင်းသွားရောက်ဆန္ဒပြတာလည်းရှိနေပါတယ်
။ထိုင်းနိုင်ငံအပါအဝင်ရန်ကုန်နဲ့တခြားမြို့နယ်ကမွန်ပြည်နယ်ဖက်ကိုပြန်လာသူတွေများပြားလာတဲ့အတွက်နိုဝင်ဘာလကုန်ပိုင်းမှာကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း1500အထိရှိလာတယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းရရှိပါတယ်။နေ့စဉ်10ကနားလောက်ပဲတွေ့ရှိခဲ့ရကနေ
မွန်ပြည်နယ်နေရာလိပ်စာနဲ့ကော်ရတင်းစခန်းတွေမှာနိုဝင်ဘာလ29ရက်နေ့ကတရက်အတွင်းစစ်ဆေးတွေ့ရှိရတဲ့ကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း140ကျော်ရှိခဲ့တယ်လို့လက်ထောက်မွန်ပြည်နယ်ပြည်သူ့ကျန်းမာရေးမှူးဒေါက်တာဝုံမုံကပြောပါတယ်အထူးသဖြင့်ထိုင်းပြန်ရန်ကုန်ပြန်တခြားမြို့နယ်ကပြန်လာသူတွေပိုးတွေ့လူနာအလုံးပေါင်း1500ကျော်ဖြစ်သွားတယ်လို့ဒေါက်တာဝုံမုံကဆိုပါတယ်မွန်ပြည်နယ်မှာကိုဗစ် -19 ရောဂါအတည်ပြုလူနာတွေကိုမော်လမြိုင်မြို့နယ်အထွေထွေရောဂါကုဆေးရုံကြီးကျန်းမာရေးဝန်ထမ်းအင်ရတဲ့ Isolation Ward 3နဲ့တထုံမြို့နယ်ရှိစက်မှုတင်တန်းကျောင်းတွေမှာဆေးကုသပေးနေပါတယ်
ရှမ်းပြည်နယ်ရှိပိုင်းစာချီလေးမြို့မှာနိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိတရက်10ဦးနှုန်းနဲ့ COVID-19 ကူးစက်ခံရသူစုစုပေါင်း68ဦးရှိနေပြီး COVID-19 ရောဂါပိုးကူးစက်ခံရသူစံချိန်တင်မြင့်တက်လာနေပါတယ်။ရန်ကုန်ကလာတဲ့ပိုးဆွေးလူနာနဲ့ထိတွေ့သူတွေကလည်းတဆင့်အခုလိုကူးစက်မှုအရှိန်မြင့်သွားတာဖြစ်တယ်လို့စာချီလေးမြို့ကလူမှုရေးဖွဲ့တွေကပြောပါတယ်။အခုလိုကိုဗစ်ကူးစက်မှုနှုံမြင့်တက်လာချိန်ဒါချီလေးဘတ်ချန်းကရောက်ရှိလွတ်လုပ်နေတဲ့ထိုင်းနိုင်ငံသားမျိုးသားမျိုးသမီးတွေဟာတဘာဝသောလန်းကနေနေဆက်ကိုဖျက်ကူးပြီးတော့ထိုင်းနိုင်ငံဖက်ချန်းရှိရာနေရာဘက်ကိုနေစဉ်ပြန်ကြရမှာလဲကိုဗစ် -19 ပိုးစစ်ဆေးတွေ့ရှိတာ10ဦးရှိနေပြီဖြစ်ကြောင်းထိုင်းနိုင်ငံကိုဗစ်စောက်ကြည့်ရေးဖွဲ့ကကြေညာထားပါတယ်
ရခိုင်ပြည်နယ်ပေါက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သားလေးဦးထွက်ပြေးလွမြောက်သွားတဲ့ဖြစ်စဉ်အပြီးဒီဇင်ဘာလ၁ရက်နေ့မှာအဆောင်ကျနေတဲ့တာဝန်ကျရဲတပ်သားလေးဦးကိုဖမ်းဆီးချုပ်နှောင်ထားပါတယ်။ဒီဇင်ဘာလ၁ရက်နနက်ပိုင်းမှာပေါက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သားလေးဦးအဆောင်ကျနေသူမိကြံခဲ့တဲ့တော့ကိုယူပြီးအခုလိုထွက်ပြေးလွမြောက်သွားတာဖြစ်ပြီးသူတို့လေးဦးထဲကတဦးကိုပြန်လည်ဖမ်းမိထားတယ်လို့ပေါက်တော်မြို့ခံတွေကပြောပါတယ်။အခုအခါလွမြောက်နေတဲ့ကျန်းအချုပ်သား၃ဦးကိုရဲတပ်ဖွဲ့နဲ့အာဏာပိုင်တွေကအပူတပြင်းရှာဖွေနေတယ်လို့ရဲတပ်ဖွဲ့ဝင်တဦးကပြောပါတယ်။အလားတူလွန်ခဲ့တဲ့ဇွန်လ3ကလည်းရတိတောင်မြို့ရဲအချုပ်ခန်းကိုဖောက်ပြီးအချုပ်သား3ဦးထွက်ပြေးလွတ်မြောက်ခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေပြည်ထောင်စုအရေးနဲ့ပတ်သက်ပြီးတိုင်းသားဆန္ဒတွေကိုအလေးထားဆောင်ရွက်မှာမို့ပူးပေါင်းဆောင်ရွက်ကြဖို့အတွက်တိုင်းသားပါတီတွေကိုကမ်းလှမ်းခဲ့ပါတယ်။အဲ့ဒီအပေါ်တိုင်းသားပါတီတချို့ရဲ့အမြင်တွေကိုမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
အနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုမယ်ပြည်ထောင်စုအရေးနဲ့ဆက်လျင်ပြီးမြို့သားဒီမိုကရေစီ NLD ပါတီပြဖို့လိုက်တဲ့စာနှိုးဆော်စာသဘောထားဖြစ်ပေမဲ့လည်းကြိုးစို့အတိမတ်ပြုတ်တယ်လို့မော်ညင်ညွတ်ရေးပါတီ MUP တွက်ဖက်တွင်ရင်မှုတဲ့နန်းလေးသမားကအခုလိုပြောပါတယ
်ဒီ NLD ရဲ့ပြဖို့လာတဲ့အစာကိုကျွန်တော်တို့သုံးသပ်တဲ့အခါမှာဒီစာကကန့်ကန့်တဲ့သဘောလည်းမဟုတ်ဘူးထိတ်ကြတဲ့သဘောလည်းမတည့်ရောက်ဘူးနှိုးဆော်စာသဘောတော့ပဲကျေးဇူးတင်ရောက်တယ်လို့ကျွန်တော်ကသုံးသပ်တဲ့ခါကျတော့ဒီပေါ်မှာအကြောင်းပြန်ဖို့မလိုအပ်ဘူးလို့ကျွန်တော်ကယူဆရတယ်။သို့တော်လည်းပဲဒီစာကိုကျွန်တော်တို့ကျေးဇူးပြုမှတ်ပြပါတယ
်။ NLD ပေးဖို့တဲ့စာဟာအစိုးရဖွဲ့စည်းတဲ့ကမ်းလှမ်းချက်အပိုင်းမပါတဲ့အတွက်မှတ်ချက်ပေးဖို့ခက်တယ်လို့လည်းချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ဥက္ကဋ္ဌဦးငိုင်ဆက်ကအခုလိုဆိုပါတယ်။
အစိုးရဖွဲ့စည်းပိုင်းနဲ့တော့ကျွန်တော်တို့သူတို့ဖြစ်တာလဲစံနှန်းထားတာလည်းမရှိတော့ကျွန်တော်တို့အနေနဲ့အဲ့ဒါကိုတော့အချက်ပြုဖို့ကဟိုတော်တော်ခက်တယ်အခုကြည့်တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့သုံးဆောင်တရားသူတို့ဖြစ်တာလဲဟာတာမရှိသေးဘူးပေါ့နော်အဲ့
ဒါဒါပေမဲ့ပင်လုံကတိကဘောပင်လုံစာချုပ်ပါသဘောတူညီချက်တွေကိုအခြေခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံတော်ပေါ်ထွန်းရေးအတွက်ပူးပေါင်းကြိုးပမ်းသွားမယ်လို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ကနိုဝင်ဘာလ23ရက်နေ့မှာNLD ပါတီကိုစာတစောင်ပြန်လည်အကြောင်းကြားခဲ့တယ်လို့သူကဆက်ပြောပါတယ်
။ပြည်ထောင်စုငင်းချိုင်းညီလာခံမဆက်ပြည်ရာစုပင်လုံရဲ့ဆွေးနွေးမဲ့အကြောင်းအရာနဲ့ဆွေးနွေးမှုပုံစံဒီမှာအရင်ကဆိုတိုင်းသားတွေကိုသူတို့အနိုင်မရတဲ့ပါတီတွေဆိုသူတို့ကအခွင့်မပေးထားဘူး။အခုဒီတစ်ခေါက်ကတော့သူဘယ်လိုပုံစံနဲ့ပြောင်းလာမလဲတော့မသိဘူးပေါ့နော်။ဆက်တဲ့ဒီဆောက်ရည်မူဝါဒပိုင်းနဲ့ပူဆိုင်နိုင်မယ်လို့တော့အဲ့လိုပဲယူကြည့်တယ်။
NLD အဖွဲ့ချုပ်အနေနဲ့နောင်နာကမှာတိုင်းရင်းသားလူမျိုးစုတွေရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်တော်မှာဖြစ်တဲ့အတွက်တိုင်းရင်းသားပါတီတွေအနေနဲ့အဖွဲ့ချုပ်ကဖော်ဆောင်တဲ့ဒီမိုကရေစီဖွဲ့တဲ့အရေးကိုတက်တက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်တယ်ဆိုပြီး NLD ဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မော်လက်မှတ်နဲ့နိုဝင်ဘာလ17ရက်နေ့ကတိုင်းရင်းသားပါတီ48ပါတီစီကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိတပတ်ရံကြီးရွာကနေတိမ်းရှောင်လာကြတဲ့ဆစ်ရှောင်စခန်းတွေမှာနေထိုင်နေကြရတဲ့စစ်ဘေးရှောင်800နီးပါးခန့်မ မတ်လအတွင်းမှာနေရပြန်နိုင်မယ်လို့ကချင်ဆက်ဆောင်ကူညီဆောင်ရှောက်ရေးကော်မတီ KCC ကပြောပါတယ်ဒီအကြောင်းအမီကနေစူးစီးထားပြီးနိုင်ငံဝင်ကနေတင်ဆက်ပေးထားပါတယ်
လာမယ့်2023ခုနှစ်နှစ်ဆန်းပိုင်းမှာစစ်ဘေးရှောင်ရှေ့ရနေပါခန့်ကိုသူတို့ရဲ့နေရင်းဒေသဖြစ်တဲ့တပတ်ရံကျေးရွာကိုပြန်လည်နေထိုင်ဖို့အတွက်နေမြေရှင်းလင်းခြင်းအိမ်လောင်စုစီစစ်ခြင်းမြေစည်းများတိုင်းလွှာခြင်းတွေကိုစတင်လှုပ်ဆောင်နေတယ်လို့ GHCC ရဲ့ပြောရေးဆိုခွင့်ရှိသူဦးခန်းလီကပြောပါတယ
်လူဦးရေက900နေပါရှိပါတယ်ခင်ဗျအားလုံးစီစစ်ပြီးမယ်မိုင်းလေးရှင်းလင်းပြီးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနိုဝင်ဘာ25နောက်အကြအဆုံးဆောက်လုပ်ရဲတွေဝင်နိုင်မယ်အဲ့ဒါပြည့်လို့ရှိရင်တော့ဆောက်လုပ်ရဲကကျွန်တော်တို့ February မှာပြီးမယ်လို့တော့ခန့်မှန်းထားပါတယ်ဒါပေမဲ့ March လတော့နောက်အကြအဆုံးနဲ့အမစလာလောက်မှာတော့အားလုံးပြန်နိုင်မဲဆောက်လုပ်ရဲလည်းပြည့်စုံမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ခင်ဗ
ျစစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်လည်းမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလှုပ်ဆောင်ပေးသွားမယ်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကယာရှိသူကဆိုပါတယ်
ကျွန်တော်တို့ဒီတပည့်ရန်ကြီးရောက်မှာမိုင်းရှင်းလင်းမှုစစ်ထုတ်လိုက်လို့ကျွန်တော်တို့ရောက်လာပါတယ်စာတင်ကြောင်းတို့ဖျားကြောင်းတို့ကျွန်တော်တို့စေကန်းတို့စေယုံတို့အချုပ်မှုအဆောက်အုံတို့အဲ့ဒါတွေကိုကျွန်တော်တို့ဦးစားပေးရင်ရှင်းမယ်ရှင်းပြရလို့ရှင်ဒါဒေသခံပြည်သူတွေနေတဲ့နေအိမ်မရှိတော့ရင်လည်းခြံဝင်းတွေကိုကျွန်တော်တို့ဆက်လက်ရှင်းပေးမှာဖြစ်ပါတယ
်တပည့်ရန်ကြီးရောက်ကတော့ဝိုင်းမော်မြို့နယ်ရှိမြကြီးနားပေါ်မှာလမ်းမပေါ်မှာရှိနေပြီးတော့အဲ့ဒီဒေသခံတွေကစိုက်ပွဲတွေကြောင့်ဝိုင်းမော်နဲ့မြကြီးနားမှာရှိတဲ့စစ်ချောင်းစခန်းတွေမှာနေထိုင်ကြတာ10နှစ်နီးပါးခန့်ရှိလာပြီးဖြစ်ပါတယ်နေရရင်ကိုပြန်ကြမဲ့စစ်ဘေးရှောင်တွေအတွက်နေထိုင်စားတောက်ရေးပြင်ပညာရေးကျန်းမာရေးတို့ကိုလည်းတပ်ဆိုင်ရာဆိုရသာဝန်ရှိသူတွေကကူညီလှုပ်ဆောင်ပေးဖို့လိုတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းလာအာစီစစ်ရှောင်စခန်းကသောစနန်းကပြောပါတယ
်ဒီမှာကျမတို့ရွာမှာပြန်လာနေပြီဆိုတော့စစ်ပြောတာပေါ့အခုမန်းနေရှာပြမရင်ဆောက်မင်းတို့ပြောထားပြောတယ်ဒါကြောင့်မို့အဲ့ဒါအခက်အခဲအကုန်လုံးမရှိအောင်လုံချုံဖို့လုပ်ပေးလဲပါလို့အဲ့ဒါပြောချင်တယ
်။ကချင်ပြည်နယ်မှာ2023ခုနှစ်ကစပြီးသမတော်နဲ့ကချင်လူလိုက်ရေးသမတော် KIA တို့စကြောပြန်ပြန်လည်ဖြစ်ပွားလာတဲ့စိုက်ပွဲတွေကြောင့်နေရသေးတာတီးတီးကပြည်သူတွေကနေစစ်ဘေးလွတ်ရာနေဆိုင်ရာဒေသတွေကိုထွက်ပြေးသိမ်းရှောင်လာပြီးတော့စစ်ဘေးရှောင်စခန်းမှာစစ်ချောင်ဒုက္ခသည်တွေဖြစ်နေထိုင်နေရတာဒီကနေ့အချိန်ထိဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်ကချင်စစ်ဘေးရှောင်တွင်နေရပြန်နိုင်ရေးအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့မြစ်ချင်းသားမြို့မှာတွေ့ဆုံခဲ့ပါတယ် KNU ထိန်းချုပ်နယ်မြေအတွင်းမှာရှိတဲ့တမတော်တပ်စခန်းတွေကို2020အကုန်မှာအပြီးပိုင်ရုပ်သိမ်းပေးဖို့ကရင်လွတ်မြောက်ရေးတမတော် KNLA ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ဒီဇင်ဘာလ3ရက်ကြာလပိုင်းနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမျက်မွန်ကတလက်အကြည့်ညပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအရေအတွက်တနိုင်ငံလုံးအတိုင်းအတာနဲ့မြင့်တက်နေတာနဲ့အတူဆောင်းရာသီလတွေမှာပိုပြီးအခြေအနေဆိုးလာလိမ့်မယ်လို့ယောဂထိန်းချုပ်ကာကွယ်ရေး CDC ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။ဒီဇင်ဘာ January နဲ့ February လတွေအတွင်းမှာအမေရိကန်ပြည်သူကျန်းမာရေးသမိုင်းမှာအခက်အခဲဆုံးအခြေအနေတွေဖြစ်လိမ့်မယ်လို့သူယုံကြည်ထားတဲ့အကြောင်း CDC အကြီးအကဲကဗုဒ္ဓဟူးနေ့ကလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့တာပါ။COVID ကြောင့်ဆေးရုံတဲ့ကုသခံနေရသူပုံထုံးတွေကတသိန်းကျော်သွားပါတယ်။အတည်ပြုလူနာကလည်းကာယယောဂဆင်းရဲပြုစုတဲ့ John Hawkins ဆက်ကသူရဲ့ဆင်းရဲအရာဆိုရင်တော့ American မှာ 73.9 သန်းကျော်သွားပြီဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကလူခွင့်ရချိုးဖောက်သူတွေကိုဘာလူမျိုးဘယ်နေရာမှာပဲရောက်နေနေပြစ်မှတ်ထားတန်ခတ်အရေးယူမဲ့ဥပဒေသစ်တစ်ခုကို EU ဥရောပသမ္မတနိုင်ငံတွေကနေဦးသဘောတူလိုက်ကြပါတယ်။နိုင်ငံတကာလူခွင့်ရနေ့အဖြစ်ကြားရောက်မဲ့ဒီဇင်ဘာ10ရက်နေ့မှာတရားဝင်အတည်ပြုမဲ့ဥပဒေသစ်အရာEU အနေနဲ့လူခွေချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခရီးသွားလာမှုကန့်သတ်တာတွေကိုလုပ်နိုင်တော့မှာဖြစ်ပါတယ်။လူခွေချိုးဖောက်နေသူတွေအပေါ်ပြည်ဝင်ခွင့်ကိုလည်း EU ဥရောပသမဂ္ဂတစ်ခုလုံးအနေနဲ့လက်ရှိမှာတားမြစ်ခွင့်မရှိဘဲအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီကသာဆောင်ရွက်နေတာဖြစ်ပါတယ်။ EU ရဲ့တခြားတန်ခတ်အရေးယူပိုင်ခွင့်ကလည်းပထဝီအနေအထားပေါ်မှာမူတည်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာ400ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကဘာဆန်ဂျာကျွန်းကိုစတင်ပြောင်းရွှေ့နေပါပြီ။ Cox's Bazar ဒေသကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘတ်စကားဆယ်စင်းထက်မနည်းနဲ့တင်ဆောင်ပြီးတော့စစ်တကောင်းစိတ်ကန်းကိုဒီကနေ့မှစတင်ပို့ဆောင်တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုကြာသာရေဒီယိုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုညံမောင်ပါ
This program has come to you from the Voice of America, Washington.